Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဧပြီလ16ရက်စနေနေ့မနက်ခင်းအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းကီလိုမီတာ24.50-51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝဲအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ထိပ်တန်းရောင်းသတင်းတွေကိုတင်ပြတဲ့အခါရုရှားဘက်ကနေနျူကလ িয়ার လက်နက်တွေသုံးလာနိုင်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကနေသတိပေးပြောကြားလိုက်ပါတယ်။တခါမြန်မာနိုင်ငံကຫນွေဦးတော်လိုင်းရေးမှတ်တမ်းရုပ်ရှင်နဲ့ပတ်သက်ပြီးတော့အယ်ဂျာဇီးရာရဲ့ကနေပြီးတော့ဒီရိုက်ကူးထုတ်လုပ်ထားတာစုရရှိသွားပါတယ်။အဲဒီနောက်မှာသတင်းပြဖို့ချက်တစ်ပုတ်တင်ပြတဲ့အခါမှာ
စစ်ကောင်စီကဆံသွားပြီးတော့ကျောင်းသူရဲ့ကြီးရွာမှာသူတို့ကကျွဲထားပြီးတော့အဲ့နာအနည်းဝင်ချင်းကဂျာတဲ့စီးပီးဆောင်တဲ့တွေအကုန်လိုက်ရင်းချုပ်ပြီးတော့အဲ့ကျဝင်လိုက်ထွက်လိုက်နေတော့အဲ့တိုင်းမှသူလက်ရှိနေနေခင်ဗ
ျဒါတော့ဒီမကွေးတိုင်းပေါင်းမျိုးနယ်မှာစစ်ကောင်စီတပ်တွေကနေပြီးတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ရေးတင်းမာမှုအခြေအနေတွေကိုပြောပြဖို့ရှိပါတယ်တခါစကိုင်းတိုင်းကျွန်းလှမြို့နယ်မှာလည်းဒီစစ်ကောင်စီရဲ့တပ်တွေကနေလူနေအိမ်တွေကိုမီးရှို့တယ်လို့ဒေသခံတွေကပြောကြပါတယ်ဒီလိုသတင်းပေးပို့ချက်တွေကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစုံမှုကြောင့်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကရုရှားကိုအစိုးရကိုယ်တိုင်အကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံအဖြစ်သတ်မှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဓာတ်ရိုက်တောင်းဆိုလိုက်ကြောင်းတောက်ကြနေတုန်းကဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြခဲ့ပါတယ်ဒီကိစ္စအတွက်သမ္မတဘိုင်ဒန်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူးလောလောဆယ်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားကျူဘာအီရန်နဲ့ဆီးရီးယားနိုင်ငံတွေကိုအကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်ပြီးခဲ့တဲ့တောက်ချာနေကယူကရိန်းတောင်ပိုင်းမရီဥပိုမှာရှိတဲ့စံနဲ့တံမရီလုပ်ငန်းတွေရှိတဲ့စိတ်ကန်းအနီးမှာမရီဥပိုကိုသိမ်းပိုက်ထားတဲ့ရုရှားတပ်တွေအပေါ်ယူကရိန်းတပ်တွေကတံပြန်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်မရီဥပိုကိုပထမအဦးဆုံးအကြိမ်အဖြစ်ရုရှားဘက်ကတာဝေးပစ်ဒုံးလက်နက်တွေနဲ့ပစ်ခဲ့တယ်လို့ယူကရိန်းကာဝေးရေးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါရယ်အမေရိကန်အနေနဲ့ယူကရိန်းကိုထိရောက်ပြင်းထန်တဲ့လက်နက်တွေထောက်ပံ့နေတာဟာစစ်ပွဲကိုမီးထိုးပေးသလိုဖြစ်နေပြီးမထင်မှတ်တဲ့အကျိုးတရားမှုတွေဖြစ်ပေါ်လာနိုင်တယ်လို့ရုရှားကဒီအပတ်တွင်မှာပဲတန်တမန်ရေးရာအရာတရားဝင်သတိပေးစာတစ်စောင်ကိုအမေရိကန်စူအထံကိုပေးပို့ခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကြီးကရေးသားခဲ့ပါရယ်ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာမအောင်မြင်တဲ့အတွက်ကြံရမရဖြစ်ပြီးနျူကလ িয়ার လက်နက်အသုံးပြုနိုင်တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကတောက်ချာနေမှာပြောဆိုလိုက်ပါတယ်။ရုရှားကနျူကလ িয়ার လက်နက်အသုံးပြုလာနိုင်တယ်လို့တကမ္ဘာလုံးကသတိထားသင့်ပါတယ်။ပြောရရင်တော့သူတို့အနေနဲ့အသုံးပြုနိုင်တယ်လို့ CNN ရုပ်မြင်သံကြားနဲ့မေးမြန်းကမှသမ္မတဇယ်လင်စကီကပြောဆိုခဲ့ပါတယ်။အခုလိုပြောဆိုမှုဟာအမေရိကန်ဗဟိုထောင်လိုင်းရေးဌာန CIA အကြီးအကဲဝီလျံဘန်းစ်ကရုရှားကနျူကလ িয়ার လက်နက်အသုံးပြုလာနိုင်တယ်လို့ပြောဆိုခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်မြေပြင်မှာရုရှားတပ်တွေအရေးမတားတဲ့အတွက်တမန်တော်ပူတင်အနေနဲ့နီးပြူဟာမြောက်နျူကလ িয়ার လက်နက်ဒါမှမဟုတ်အပျော်စားနျူကလ িয়ার လက်နက်တွေအသုံးပြုလာနိုင်တယ်လို့ကြာသပတေးနေ့တုန်းကဝီလျံဘန်းစ်ကပြောဆိုခဲ့ပါတယ်။တမန်တော်ဂျိုးဘိုင်ဒန်အနေနဲ့နျူကလ িয়ার စစ်ပွဲနဲ့တတိယကမ္ဘာစစ်ကိုရှောင်ရှားနိုင်ဖို့အလေးနဲ့ထားပူပန်တယ်လို့ CIA အကြီးအကဲဝီလျံဘန်းစ်ကပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့သက်ဆိုင်တဲ့သတင်းတချို့ကိုဖော်ပြခဲ့ပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာ website ကိုရုရှားအစိုးရဆက်သွယ်ရေးနဲ့ပြန်ကြားရေးကြီးကြပ်မှုဌာနကနေပိတ်ပင်ခဲ့သလိုအခြားရုရှားသတင်းစာတစ်ခုရဲ့ editor တဦးကိုလည်းရာဇဝတ်မှုနဲ့ဖမ်းဆီးလိုက်ပါတယ်။ရုရှားအထီးကရုံးနေနေရေးရဲအရာရှိတချို့ကယူကရိန်းစစ်ပွဲမှာတာဝန်ထမ်းဆောင်ဖို့ညှင်းဆို့ခဲ့တယ်ဆိုတဲ့သတင်းကိုဖော်ပြပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာနဲ့ဖော်ပြတဲ့ website ကိုအနာပိုင်းတွေကပိတ်ပစ်ခဲ့တယ်လို့ Moscow Times သတင်းစာကတောက်ကြနေတော့ကထုတ်ဖော်ပြောဆိုပါရယ်ရုရှားအနာပိုင်းတွေကတော့ Moscow Times သတင်းစာကဖော်ပြခဲ့တဲ့အဲ့ဒီသတင်းဟာလုံခြံထားတဲ့သတင်းမှဖြစ်တယ်လို့စွပ်စွဲခဲ့ပါတယ်ဒါအပြင်ဒေတာဆိုင်ရာသတင်းစာတစ်ခုဖြစ်တဲ့ Novi Focus သတင်းစာရဲ့ Editor ချုပ် Mick Haley ကိုရုရှားအနာပိုင်းတွေကဖမ်းဆီးပြီးထောင်ဒဏ်10နှစ်လောက်ကြာခံရနိုင်တဲ့ရုရှားတမ်ဘရော်နဲ့ပတ်သက်ပြီးမမှန်မကန်သတင်းထုတ်ပြန်နေဆိုတဲ့ဆွဆွဲခြင်းနဲ့အမှုဖွင့်ခဲ့တယ်လို့ရုရှားသတင်းဌာနတွေကကြာတာပတင်းနေတုန်းကဖော်ပြခဲ့ပါတယ်ရုရှားအထူးကြုံနေနေရဲ့ရာရှိ12ဦးက ယူကရိန်း စစ်ပွဲမှာ တာဝန် ထမ်းဆောင်ဖို့ ညှင်းဆိုခဲ့တယ် ဆိုတဲ့ သတင်းကို အက်ဒီတာ ချုပ် Mick Haley က သတင်းဌာနရဲ့ website မှာ ဖော်ပြခဲ့တဲ့ အတွက် ဖန်စီ အေးအေးယူတာကို ခံခဲ့ရတာ ဖြစ်ပါတယ် ပြင်သစ် အစိုးရ အနေနဲ့ ပြင်သစ် နိုင်ငံကို ရောက်ရှိလာတဲ့ ယူကရိန်း ဒုက္ခသည်တွေကို အရေးပေါ် ယာယီ တဲကိုစရာ နေရာတွေမှာ ထားပြီးနောက် နေထိုင်ရေးနဲ့ မိသားစု အတွက် အထောက်အပံ့တွေ ရရှိအောင် စီစဉ်ပေးသွားမယ်လို့ ပြင်သစ် ပြည်ထရေး ဝန်ကြီး ဌာနက တောက်ကြနေတုန်းက ပြောဆိုလိုက်ပါတယ် အိုးအိမ်မဲ့သွားတဲ့ ယူကရိန်း ဒုက္ခသည်တွေကို အိုးအိမ်ရရှိဖို့ မိသားစု အထောက်အပံ့ရရှိဖို့ နဲ့ မိသားစု ဆက်လက်ရှင်သန်နိုင်ဖို့ အထောက်အပံ့တွေကို ရယူခံစားခွင့် ပေးသွားမယ်လို့ ပြည်ထရေး ဝန်ကြီး ဌာနရဲ့ ကြေညာချက်မှာ ဖော်ပြထားပါတယ် ယူကရိန်း စစ်ပွဲစတင်ခဲ့တဲ့ February 24 ရက်နေ့က စတင်ပြီး ပြင်သစ်ကို ယူကရိန်း ဒုက္ခသည် 9,800 ကျော်လောက် ရောက်ရှိခဲ့ပါတယ် အများစုဟာ အမျိုးသမီးနဲ့ ကလေးငယ်တွေ ဖြစ်ပါတယ် အဲ့ဒီအထက်မှာ 4,100 ကျော်ကို ယာယီကာကွယ်စောင့်ရှောက် ခံစားခွင့် ပေးထားပြီး ဖြစ်ပါတယ် ဒါ့အပြင် ယူကရိန်း ကလေးငယ် 11,000 ကျော်ဟာ ပြင်သစ် ကျောင်းတွေမှာ လက်ခံ အနှံ ထားပြီး ကျောင်းတက်တဲ့ အရွယ် မရောက် သေးတဲ့ ကလေးငယ်တွေကို နေ ကလေးရင်း ကျောင်းတွေမှာ အခမဲ့ ထားခွင့်ကို လည်း ပြုထားပါတယ်
အမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ20kHz 11.3 MHz 92.3 MHz 95.9 MHz နဲ့လိုင်းလက်မီတာ190kHz 95.9MHz ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
LGRC သတင်းဌာနရဲ့အချက်အလက်တွေကိုဒီဂျစ်တယ်နည်းပညာနဲ့ပုံဖော်ပြထားတဲ့ This is Myanmar State of Fear ဆိုတဲ့သတင်းဆောင်ပါကိုဒီနှစ် 2022 ရဲ့ SACMA Awards ဆုပေးလိုက်တာဖြစ်ပါတယ်။ဆုရရှိကြတဲ့ ဒီဂျစ်တယ် ဆောင်ပါ 12ခုထဲမှာ LGRC သတင်းဌာနရဲ့စုံစမ်းစစ်ဆေးရေးသတင်းအဖွဲ့တွေဖြစ်ကြတဲ့ 101 East နဲ့ AJ Labs တို့ကပူးတွဲတင်ဆက်ကြတဲ့အဲ့ဒီ ဒီဂျစ်တယ် သတင်းဆောင်ပါလဲပါဝင်တာဖြစ်ပါတယ်။ အဲ့ဒီဆောင်ပါတွေမှာမြန်မာစစ်တပ်ကအာဏာသိမ်းခဲ့တဲ့မနစ်2021ဖေဖော်ဝါရီတရက်နောက်ပိုင်းဖမ်းဆီးခံရသူတွေနှိပ်စက်ညှဉ်းပန်းခံရလို့သေဆုံးခဲ့တာပျောက်ဆုံးဂုံတာတွေနဲ့တရားစွဲဆိုခြင်းမရှိဘဲချုံနောင်ထားတာတွေကိုစုံစမ်းစစ်ဆေးပြီးဒီဂျစ်တယ်နည်းပညာသုံး graphicတွေရုပ်ပုံကားချက်တွေနဲ့ပြသတင်ဆက်ထားပါတယ်။ ဒါအပြင် ရန်ကုန်မြို့အစွန်ကစစ်တပ်ရဲ့လျှို့ဝှက်အဆောက်အအုံဝင်းတွင်းကိုလည်းအသွင်းယူထောက်လှမ်းပြီးအဲ့ဒီသတင်းဆောင်ပါထဲမှာပုံဖော်ထားပါတယ်။အဲ့ဒီနောက် University of London မှုကင်းဆေးပညာအဖွဲ့နဲ့ပူးပေါင်းကအကျဉ်းသားတွေကိုနှိပ်စက်စစ်ဆေးမေးမြန်းတဲ့ပုံစံတွေကိုလည်းဒီဂျစ်တယ်နည်းပညာနဲ့ပုံဖော်ထားပါတယ်။ Google News Initiative ရဲ့ပံ့ပိုးကူညီမှုနဲ့ကမ္ဘာတစ်လွှားကအကောင်းဆုံးသတင်းအချက်အလက်တွေကို SACMA Awards ဆုပေးတာဖြစ်ပါတယ်။ နိုင်ငံပေါင်း28နိုင်ငံကအဖွဲ့အစည်းပေါင်း 86 ခုကတင်သွင်းတဲ့ပြိုင်ပွဲဝင်သတင်းဆောင်ပါ 600 ထဲကနေရွေးချယ်လိုက်တဲ့စကားတင် 12 ခုထဲမှာအယ်ဂျာဇီးရာရဲ့ဆောင်ပါကို 2022 ခုနှစ်အတွက်ပေးအပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ တရုတ်ပြည်မှာကြီးအစိုးရကိုဝေဖန်ခဲ့တဲ့အတွက်တရုတ်နိုင်ငံမှာထောင်ဒဏ်9နှစ်ချမှတ်ခံခဲ့ရပြီးနောက်လူအခွင့်ရေးလှုပ်ရှားသူလီမင်ရှေးဟာတောက်ကြာနေကထိုင်ဝမ်ကျွန်းကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။တိုင်ပေမြို့တော်ကိုတောက်ကြာနေမနေ့ပိုင်းကရောက်ရှိခဲ့ပြီးတဲ့နောက်ကိုဗစ်ကာကွယ်ရေးတည်တံ့ထားတဲ့ကွာရန်တီးစင်တာမှာဆယ်ရက်နေထိုင်ရပါတယ်။အဲ့ဒီနောက်သတင်းမီဒီယာတွ 2019ခုနှစ်ကပျောက်သွားခဲ့ပြီးအခုမှထိုင်ဝမ်ကိုပြန်လည်ရောက်ရှိခဲ့တာပါသူဟာတရုတ်ပြည်မှာကြီးအစိုးရကိုဝေဖန်ခဲ့တဲ့တာမန်ပြည်သူတွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေအပေါ်ချမှတ်အရေးယူတဲ့နိုင်ငံတော်ပုံကံမှုနဲ့စွဲချက်တင်ခံခဲ့ရပြီးဖမ်းဆီးတာခံခဲ့ရပါတယ်သူအနေနဲ့ကွန်မြူနစ်ပါတီကိုဝေဖန်မှုတွေနဲ့ဒီမိုကရေစီမြင့်တင်တဲ့သဘောတရားတွေကိုတရုတ်အင်တာနက်လူမှုကွန်ရက်မှာဆွေးနွေးခဲ့တဲ့အတွေ့တရုတ်အစိုးရကသတိထားတာခံခဲ့ရပါတယ်သူကအဲ့ဒီလိုအကြောင်းအရာတွေပါတဲ့စာအုပ်တွေကိုတရုတ်ပြည်မကြီးကိုပေးပို့ခဲ့တယ်လို့အဲ့ဒီမှာအချင်းကျခံရတဲ့အတိုက်ခံတွေရဲ့မိသားစုတွေကိုလည်းအကူအညီပေးခဲ့သူအဖြစ်လည်းသူ့ကိုသိကြပါတယ်တရုတ်အစိုးရကထိုင်ဝမ်ကျွန်းကိုအင်အားသုံးပြီးထိန်းချုပ်မှုအတွေ့ချင်းချောက်မှုကိုအရှိန်မြင့်တင်တဲ့အနေနဲ့တောက်ကြံနေမှာစည်ရေးလက်ချက်မှုတွေလုပ်နေတယ်လို့ပြောပါတယ်။အမေရိကန်လွှတ်တော်အမတ်တွေကတရုတ်အစိုးရကိုသတိပေးတဲ့ကြေညာချက်ထုတ်ပြန်ရင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်ရဲ့ဒီမိုကရေစီရေးကိုထောက်ခံကြောင်းလူသိရှင်ကြားကြေညာပြီးထိုင်ဝမ်ကျွန်းကိုလာရောက်တဲ့အချိန်မှာအဲ့ဒီလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်။ အမေရိကန်လွှတ်တော်အမတ်6ဦးဟာထိုင်ဝမ်သမ္မတဆွိုင်ဝမ်နဲ့တောက်ချာနေမနေ့ပိုင်းကတွေ့ဆုံခဲ့ကြပြီးကာကွယ်ရေးဝန်ကြီးနဲ့လည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျောင်လီဂျန်းကတော့အခုလိုအမေရိကန်လွှတ်တော်အမတ်တွေလာရောက်တာအပါအဝင်အမေရိကန်ရဲ့မကြသေးခင်ကအပြုသဘောမဆောင်တဲ့လုပ်ရတွေကိုတံမြန်တဲ့အနေနဲ့စည်ရင်းလေးချက်မှုကိုပြသတာလို့ပြောပါတယ်။အဲ့ဒီအတွက်တရုတ်ပြည်သူလွတ်မြောက်ရေးတံတမန် PLA ရဲ့အရှေ့ပိုင်းဒေသစစ်ဌာနချုပ်ကထိုင်ဝမ်ကျွန်းသားမှာစည်ရင်းလေးချက်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။တောင်အာဖရိကနိုင်ငံအရှေ့ပိုင်းကမ်းခြေဒေသတွေမှာမကြသေးခင်ကမိုးသီးထန်စွာရွာသွန်းပြီးလူအတော်များများသေဆုံးခဲ့တဲ့အထိရေကြီးခဲ့တဲ့အတွက်ကြောင့်အာဏာပိုင်တွေကအရေးပေါ်ရန်ပုံငွေတွေကိုချပေးလိုက်ကြောင်းတောက်ကြနေကပြောပါဗျ။အဲ့ဒီအတွက်တောင်အာဖရိကနိုင်ငံသမ္မတဆီရယ်ရမာပိုဇာကအဲ့ဒီသဘာဝဘေးအန္တရာယ်ကြုံတွေ့ရတဲ့ဒေသတွေကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။အရင်ကမကြုံဘူးတဲ့မိုးရွာသွန်းမှုကြောင့်လူ342ဦးသေဆုံးပြီးထောင်ပေါင်းများစွာရှိကြတဲ့ဒေသခံတွေဟာနားကိုစရာရေတန့်နဲ့လျှက်စင်မီမရှိတဲ့အခြေအနေနဲ့ကြုံတွေ့နေရပါတယ်။အခုသတင်းပတ်ထဲမှာကွာဇူးလူနေတဲ့နဲ့နန်မိတ်ချင်းစည်းစံနေတဲ့ Free State နဲ့ Eastern Cape ပြည်နယ်တွေမှာမိုးကြီးရေကြီးဖြစ်လာနိုင်တယ်လို့တောင်အာဖရိကနိုင်ငံမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။
စနေနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကတည်င်းတွေကိုကုစုံမှုကြောင့်လည်းကုခမောင်ဆုံးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာတည်င်းပတ်စင်ကဏ္ဍတွေမတန်ခင်မှာတည်င်းပြပူချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဆုံးကြားမှာကကျွန်းလှဘက်ကအချင်းလေးပါစကိုင်းတိုင်းကျွန်းလှမြို့နယ်ဝေလာမူရွာကိုတောက်ကြနေညာဘက်တုန်းကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးလူနေအိမ်တွေကိုမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်လောလောဆယ်ဝေလာမူရွာသား900ကျော်နဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ကျေးရွာလူကျေးရွာသား2000ကျော်ဟာစစ်ဘေးဒုက္ခသည်အဖြစ်ထွက်ပြေးနေရပြီးတော့အစားအစာတွေနဲ့ဒီဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်ဆုံးမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းကျွန်းလာမြို့နယ်ဝေလမူရွာမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိတယ်ဆိုပြီးမလဆန်းကလေချောင်းကတိုက်ခိုက်ခဲ့တာအခုတခါတိုက်ခိုက်ခံရတာကဒုတိယအကြိမ်ဖြစ်ပါတယ်ဝေလမူရွာကိုစစ်ကောင်စီတပ်က AG လ15ရက်တကြံအကြက်နေ့ညနေပိုင်း 9:00 နာရီလောက်ကဝင်ရောက်မီးရှို့ခဲ့တဲ့အခြေအနေကိုဒေသခံတယောက်ကအခုလိုပြောပါတယ
်ဒီနေ့ဆိုလို့ချင်းစစ်သားရာခုံးကြီးရွာမှာအခြေချဘယ်လိုမှဝေလမူရွာကိုမီးရှို့နေရတယ်5 နာရီခွဲလောက်ကအင်ဂျီက20ကျော်ကျော်လောက်ရှိရဲ့အခုချိန်ကြီးအောင်တော့ငင်းကြီးရဲ့ဝေလမူရွာက PDF ရှိရဲ့ခင်ဗျာမရှိရတဲ့ကြီးကြိုက်ဖန်ရှိချင်းညာတော့ဝေလမူရွာရဲ့တော့မရှိဘူးပြုံးကြီးရွာရဲ့ဆိုရင်တော့ရှိရဲ့2ရက်ဟုတ်ပုံးကြီးရွာနဲ့ဝေလမူရွာနဲ့ဆက်ရဲ့ဝင်လာတော့ကြာကြီးရွာပါပုံးကြီးရွာပဲ3ရက်လောက်ရှိဒီနေ့ရောဆိုရင်4ရက်မြောက်နေ
ဝေလမူရွာကိုမလတရနေကလေချောင်းကနေရဟရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရွာသူရွာသားတွေကတခြားခြေရွာတွေနဲ့တောတောင်တွေထဲကိုတိမ်းရှောင်ခဲ့ကြရတယ်လို့ဆက်ပြောပါတယ
်။ဒီခြေချောင်းကတော့ကြောကြာပြီးသုံးလပိုင်းတရနေကြလေရင်နဲ့ပြစ်ပြီးကြတယ်ဝင်နေခြေချောင်းကနေဆိုအဲခြေချောင်းပြန်ပြီးတော့မှနောက်တစ်ချက်ပြန်လာတယ်။အဲတော့ကတော့သူကလေရင်နဲ့ပြစ်သွားတယ်ဒီဝေလမူရွာပတ်အပတ်နဲ့လေရင်နဲ့ပြစ်ပြီးတော့မှလေရင်6စီးနဲ့ပဲအဲတော့၃နီးရောပြစ်တယ်၃နီးရလေးချရတယ်ဒီဆရာမလေးစီရင်ဆရာမရှိဆရာမ၃ယောက်နေမင်းကလေးအမျိုးသမီးတယောက်ရောဖန်ခေါ်တာညသူရဲ့နောက်ဆုံးချင်းနေရောဘာတရင်မတော့မရသေးအဲ့ချိန်မှာဒီဇွားလူငယ်နှစ်ယောက်ကိုလည်းသူတို့လည်းဖန်ခေါ်ပြီးတတ်ထားကြတယ်မလာတရင်ကြီးပြစ်ဒီကလေးကလေနေပြီကလူရအကုန်ထွက်ပြေးသွားကြတယ်အခုရနေချင်းပြမှာထွက်ပြေးသွားတဲ့လူရတော့အကုန်တရာလုံးနီးပါတော့ည
တိတ်ရှောင်နေသူစစ်ပြေးဒုက္ခတွေတွေဟာလုံခြုံတဲ့နေရာထိုင်ခြင်းစားနပ်ရိက္ခာအပြင်စိတ်ကျန်းမာရေးစောင့်ရှောက်မှုအကူအညီတွေကိုလည်းလိုအပ်နေတယ်လို့တခြားဒေသခံတဦးကပြောပါတယ
်ဒီစစ်ပြေးရှောင်နေရတဲ့ဒီလူတွေကစိတ်ချောက်ချာပြီးတော့စိတ်ထိခိုက်မှုတွေတအားဖြစ်နေရလေအဲ့တခုခုဆိုရင်ထိတ်လန့်နေတဲ့အရာမျိုးတွေကြီးပဲတောက်လျှောက်ဖြစ်နေတာကိုဟောလုံးလုံးလည်းအတန်ကြိုင်ကိုသူတို့မခံနိုင်ဘူးပေါ့နော်အလိုမျိုးဖြစ်နေဟောဒီဟာပတ်ချာလေးကိုလေနဲ့ပြစ်လိုက်တာဆိုတော့လင်းလာပြီဆိုရင်လူတွေကထိတ်ထိတ်ပြပြနဲ့ပေကြီးလူပြည့်ရမှာမသိပေါ့နော်လူပြရာခတ်နေရမျိုးကြီးဖြစ်တာကိုဟောစစ်ဆောင်တွေအတွက်ဆိုရင်ဒီက သူတို့ရဲ့ဟိုနေရာထိုင်ခြင်းလုံခြုံမှုရဲ့ပြီးတော့စိတ်ဖြစ်တဲ့နေရာပေါ့နော်ပြီးရင်ဟိုစာနာရိတ်ခါခေဝါရဲ့ပြီးလို့စီဒီစိတ်ပိုင်းဆိုင်ရာကိုကုစားနိုင်မယ့်အရာမျိုးပေါ့
ဝေလမှုရွာမှာအင်ဂျင်330လောက်ရှိပြီးလူဦးရေ400ကျော်လောက်တိမ်းရှောင်နေရသလိုဝေလမှုရွာပတ်ဝန်းကျင်ကခြေရွာတွေကလူတွေပါတိမ်းရှောင်နေတာကြောင့်စုစုပေါင်း2000ကျော်လောက်ရှိနိုင်ကြောင်းခန့်မှန်းထားပါတယ်ဒီလိုတိမ်းရှောင်နေကြသူတွေထဲမှာကျောင်းသူကျောင်းသား80လောက်အနည်းဆုံးပါဝင်နိုင်တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကတော့ကျွန်းလာမြို့နယ်ဝေလမှုခြေရွာမှာ PDF အမိခံအကြမ်းဖက်သမားတွေရောက်ရှိနေကြောင်းသတင်းပေးပို့တဲ့အတွက်လုံချိုရေးတပ်ဖွဲ့ဝင်တွေကခြေရွာကိုစစ်ဆေးဆောင်ရွက်ဖို့သွားချိန်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်တွေသိမ်းဆီးရမိခဲ့တယ်လို့မတ်လ၁ရက်ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကုကမောင်ဆုံးမင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီအိန္ဒိယနိုင်ငံသားရေးဝန်ကြီးရဲ့အမေရိကန်ခီးစဉ်အတွင်းမှာမြန်မာပြည်အရေးနဲ့ပတ်သက်လို့ဘာတွေဆွေးနွေးသလဲဆိုတဲ့သတင်းကိုမတင်ပြခင်မှာဒီစစ်ကောင်စီတပ်တွေကနေပြီးတော့နေမည်ရှင်းလင်းရေးလုပ်တဲ့အကြောင်းတွေကိုပြောပြခြင်းပါလေ။အကွေတိုင်းပေါင်းမြို့နယ်တောင်ပိုင်းကကြေးရွာတွေမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့စီးရီးတင်းမာနေပါတယ်။ကြေးရွာပေါင်း12ရွာကဒေသခံတောင်းနဲ့ချီဟာဘေးလူရွာကိုထွက်ပြေးပုန်းခိုနေရပါတယ်။ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေသူအများအပြားရှိလာပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါအောင်ခင်ဗျာ
။မကွေတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေသတင်းတပတ်နှီးပါတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးနောက်ဧပြီ15ရက်နေ့မှာတော့တိုက်ပွဲတွေငြိမ်နေပါတယ်စစ်တပ်တွေကတော့ကြောက်ဦးကြေးရွာထဲမှာတက်ဆွဲထားတဲ့အတွက်စစ်ရေးတင်းမာနေစေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်စစ်ကောင်စီတပ်ကခြံသွားပြီးတော့ကြောက်ဦးသူရဲ့ကြေးရွာမှာသူတို့ကဆက်ဆွဲထားပြီးတော့အဲ့နာအနည်းဝင်ရင်ကဓာတ်ရဲတွေစစ်ပိဆောင်တဲတွေအကုန်လိုက်ရှို့ပြီးတော့အဲ့ကျိုးဝင်လိုက်ထွက်လိုက်နေတော့အဲ့တိုင်းမှာသူလက်ရှိနေနေခဏဒီနေ့တော့ဟိုတိုက်ပွဲဟိုထိတ်တိုက်ထိတွေ့ရတာမရှိဘူးကြဝိုင်းထားတဲ့ဆိုတဲ့အနေထားပုံနိုင်လို့တော့ရှိရကြဒီလိုဒီအခုအရှိနဲ့ဖောက်ပြလို့များနောက်လည်းဖောက်ပြလို့များအဲ့ဒီနေရာမှာရှိကြရဒီဒေတာကံကကိုရီးဒီနဲ့တိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်ခင်ဗျ
ာဧပြီလ6ရက်ကစစ်ကောင်စီလက်နက်ထုတ်လို့ရမှာအသုံးပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဒေတာကံကကိုရီးတပ်ဖွဲ့တွေတင်ယူလိုက်ပြီးတဲ့နောက်အဲ့ဒီဒေတာကိုစစ်ကောင်စီတပ်တွေပိုက်ဆိတ်တိုက်ရှင်းလင်းနေတာဖြစ်ပါတယ်တရွာဝင်တရွာထွက်စစ်တပ်ကနေနေရှင်းလင်းမှုတွေလုပ်နေရမှာကျေးရွာ800ကနေ360ထက်မနည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်ဒီရှင်းလင်းမှုတွေကြောင့်ကြေးရွာပေါင်း12ရွာကဒေသခံ11,000ကျော်ဟာနေအိမ်တွေကိုဆုံးခွာပြီးဘေးလွတ်ရာတောတောင်တွေရဲ့ပုံခုံနေကြရပါတယ်။ဆယ်ရက်နီးပါးတောတောင်တွေရဲ့နေထိုင်ကြရတဲ့ဒေသခံတွေဟာတောက်သုံးရင်မတန့်ရှင်းတာရောရာသီဥတုပူပြင်းတာကြောင့်မှနေထိုင်မကောင်းဖြစ်နေကြပါတယ်။ဆေးဝါးပြက်လက်နေရာကြောင့်လည်းအခြေအနေပိုဆိုးနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတို့ကအခုလိုပြောပါတယ်
။အဲရှင်းတဲ့ရေတွေပေါ့ပုံရံလွားရင်းတည်းက၆ကြားလိုက်မှခုအသေးရည်ကြီးရေနဲ့တည့်ရနဲ့ဇာတိဖြစ်နေတယ်။ကလေးတွေဝင်ချောဝင်းပြက်ရဲနောက်တစ်ခုကဒီစီဝါမပြေဆုံးတော့ဒီအပူဒါမခံလို့ရေဆွအတန်းချိုးလိုက်တဲ့အချိန်ကျတော့အဲအပူဒါမခံတော့ဒီချွေးမုန်တဲ့သဘောမျိုးပေါ့နော်ပေါ့အဲ့လိုဝမ်းမြဝမ်းလျှောကြတော့ဒီဒေတာလက်ကွာလဲတချို့ဟိုလူကြတော့စိတ်ဆန်းရင်ရှိတဲ့အနားမှာရေကောင်းရေတန်းတော့တဲ့လူတွေနဲ့ကြက်မရေးကြတော့တောက်ကြည့်မချင်ဘူးရေတန်းတော့ရတဲ့နေရာတွေရှိတယ်တချို့ပုံးတဲ့ဟိုပြည်သူတွေကအဲ့နေရာတွေကြက်မရေးဆိုးဝါးမှုအများကြီးရှိဘူးကျွန်တော်ကလည်းယောဂကံရှိတဲ့လူတွေပေါ့လေးပနာတို့ဟိုဟာသွေးတို့ဟိုအဲ့လူလေးကြတော့ဈေးဝါးပြန်ပြီးမှဒီယောဂလေးကြတော့နောက်တစ်ခါနှလုံးသွေးကြောကျင်းတာလေနှလုံးအားနဲ့နှလုံးအားနဲ့ယောဂသမားတွေအဲ့ဒါလေးအတွက်လိုတယ
်ပခုတ်ခုဘက်ကနေပေါင်းမျိုးနယ်ကိုတည်ယူတဲ့အစားအသောက်ဈေးဝါးတွေကိုရေပြာစစ်စစ်ရိတ်ခိတ်စိတ်ဖြူစလင်းစတဲ့မျိုးကနေပေါင်းမျိုးနယ်ကိုတည်ယူမဲ့ကုန်ပစ္စည်းတွေကိုတော့ကစွန်းမစစ်စစ်ရိတ်ခိတ်တို့ကနေတင်းတင်းကြပ်ကြပ်စစ်ဆေးနေပြီးခွင့်ပြုချက်ပါမှကအနည်းငယ်တည်ယူခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ပေါင်းမြို့နယ်တောင်ပိုင်းကနေပေါင်းမြို့ပေါ်ကိုဆေးဝါးကူတာဖို့နဲ့ဈေးဝယ်သွားသူတွေကိုသွားခွင့်မပြုဘဲတချို့လည်းထိုင်းစည်းခံရတယ်လို့ဒေသခံတွေကပြောပါတယ်။ပေါင်းမြို့နယ်တောင်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းတစုံတရာထုတ်ပြန်ထားတာအခုချိန်ထိမရှိသေးပါဘူးခင်ဗျာ
။ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။တကြံနဲ့သက်ဆိုင်တဲ့သတင်းတွေမတင်ပြခင်အခုနားဆင်ရမှာကဒီစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီရေးနဲ့ပတ်သက်လာရင်အိန္ဒိယအစိုးရရဲ့ရည်တည်ချက်ဟာအားရစရာကောင်းတဲ့အနေထားမှမရှိဘူးလို့မြန်မာရေးလိလသုံးသပ်သူတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကဝေဖန်ပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံရေးဝန်ကြီးကာကွယ်ရေးဝန်ကြီးတို့ရဲ့ဒီအမေရိကန်ခီးစဉ်အတွင်းမှာသူတို့ကပြောဆိုတာပါ။ဒီအကြောင်းကိုဆက်ပြီးနားဆင်ပါအောင်ခင်ဗျာ။ကုလသမဂ္ဂအတွင်းဝန်ချုပ်အန်တိုနီယိုဂူတာရက်စ်နဲ့အိန္ဒိယနိုင်ငံရေးဝန်ကြီးဂျယ်ရှင်ကာတို့ AP14 ရက်နေ့ကတွေ့ဆုံခြင်းမှာယူကရိန်းပြည်ပကကြောင့်ကမ္ဘာနိုင်ငံတွေအပေါ်တက်ရောက်မှုအပြင် အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံကအခြေအနေတွေကိုအမြင်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့နိုင်ငံရေးဝန်ကြီးဂျယ်ရှန်ကာကသူ့ Twitter မှာကြာတာပရိနိကရေးပါတယ်။ဒါအပြင်အိန္ဒိယနဲ့မြန်မာတို့ရဲ့နောက်ဆုံးဖြစ်ပေါ်တိုးတက်မှုတွေကိုလည်းပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ရေးမထားပါဘူး။ကုလအတွင်းမှုချုပ်ဂူတာရက်စ်နဲ့အိန္ဒိယနိုင်ငံရေးဝန်ကြီးဂျယ်ရှန်ကာတို့နယူးယောက်မှာဆွေးနွေးကြတဲ့အခါအိန္ဒိယနိုင်ငံရဲ့ဝင်ရောက်ခုလုံတဲ့မြန်မာစီပြေးဒုက္ခတွေအရေးလဲပါဝင်နိုင်တယ်လို့မေရီလန်းပြည်နယ်ချင်းတိုင်းသားများအသင်းရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးမုံကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာဒုက္ခတွေအရေးမှာအိန္ဒိယဗဟိုအစိုးရရဲ့ရည်တည်ချက်ဟာအားရစရာမရှိဘူးလို့သူကဝေဖန်လိုက်ပါတယ
်။ကျွန်တော်တို့မီဇိုရမ်ပဲဖြစ်ဖြစ်မင်းနီပူပါပဲဖြစ်ဖြစ်ရောက်ရှိနေတဲ့ကျွန်တော်ချင်းတွေချင်းဒုက္ခတွေရောစစ်တော်အမတ်တွေရောအိန္ဒိယဗဟိုအစိုးရနယူးဒယ်လီအစိုးရကနေအခုချိန်ရှောင်ရှောက်တဟာကတိတ်ပြီးတော့အားမရမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဇော်ရမ်ထန်ကကနေကူညီနေတယ်ကျေးဇူးတင်တယ်မီဇိုရမ်ပြည်သူတွေကျွန်တော်ကိုကူညီတယ်ဒါပေမဲ့အခုချိန်နယူးဒယ်လီကနေကူညီရတာဟာမရှိဘူးဒါကြောင့်ကျွန်တော်တို့နယူးဒယ်လီကနေပို့ပြီးတော့ကူညီစီချင်တယ
်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဂျယ်ရှန်ကာနဲ့ကာကွယ်ရေးဝန်ကြီးရနတ်စင်းတို့နှစ်ဦးဟာနယူးယောက်ကိုမသွားခင်ဝါရှင်တန်ဒီစီမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့လည်းတွေ့ဆုံစဉ်မှာမြန်မာပြည်နဲ့ပတ်သက်လို့ပြောဆိုခဲ့ကြတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယအစိုးရရဲ့မြန်မာပြည်ဆိုင်ရာရည်တည်ချက်တွေဟာမြန်မာပြည်သူလူထုအများစုရဲ့သဘောထားနဲ့အလှမ်းကွာဝေးနေတယ်လို့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီးလက်ရှိအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးလိလာသုံးသက်သူဒေါက်တာတင့်ဆွေကမြင်ပါလေ
ကုလသမဂ္ဂစင်မြင့်မှာမဲပေးတဲ့ပုံစံတွေကိုကြည့်ကြည့်စစ်ကောင်စီကိုစစ်လက်နဲ့ပစ္စည်းထောက်ပံ့ပေးပို့တာပဲဖြစ်ဖြစ်ဒါတွေကိုကြည့်လို့ရှိရင်သူဟာမြန်မာနိုင်ငံမှာအာဏာမတရားသိမ်းခါနဲ့ကိစ္စကိုထောက်ပြခြင်းမရှိဘဲနဲ့တစ်ဖက်သက်စစ်ကောင်စီဘက်ကိုလိုက်တိုက်ပေါ်လစီကိုကျင့်သုံးခြင်းဟာပြည်သူလူထုကစိတ်ဆိုးစေတဲ့အပြုမူပဲဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာဒီနေ့ကပဲဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးအိန္ဒိယကာကွယ်ရေးဝန်ကြီးတို့တွေ့တုန်းကတော့မြန်မာပြည်မှာဒီသူတို့အတုံးတော့ရဆိုရင်အကြမ်းဖက်မှုသဘောမျိုးကိုဖြစ်နေတဲ့ပြစ်စာတွေကိုရပ်တန့်ဖို့သူတို့ပြောတာတော့ဒါတော့ကောင်းပါတယ်ခင်ဗျာအိန္ဒိယအမေရိကန်တရုတ်ရုရှားပေါ့နော်နိုင်ငံကြီး၄ခုကသူတို့နိုင်ငံရေးအကြီးအကျယ်အပြည့်မှုတွေလုပ်တဲ့အဲမှာမြန်မာနိုင်ငံကအသေးစားပါဝင်မှုတွေတခုဖြစ်တော့ကအမေရိကကိုရောက်နေတဲ့အချိန်မှာအမေရိကလက်ရှိဆိုရဲအမှားပြီးမော်ထားတဲ့သဘောထားလည်းသိတော့လက်လျောမှုတစ်စုံတရာကိုပြတဲ့အနေနဲ့ပြောတဲ့အပြောမျိုးဖြစ်တယ်လို့ဥစားတယ်ခင်ဗျ
လက်ရှိအိန္ဒိယအစိုးရဟာ1988ခုနှစ်တုန်းကလိုမြန်မာဒီမိုကရေစီရေးဘက်ကနေပြပြသားသားရည်တည်ပြတာမျိုးမရှိပေမဲ့အာဆီယံအဖွဲ့ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရေးတိုက်တွန်းကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကဂျပန်ဝန်ကြီးချုပ်ခီရှိတာဖူမီအိုနဲ့ပူးတွဲပြီးကြေညာချက်ထုတ်ပြန်ခဲ့မှုပါတယ်ခင်ဗျာ။ VO ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။မြန်မာပြည်ရဲ့အပျော်ဆုံးနှစ်ကူးအတာတကြံပွဲတော်မှာဒီနှစ်မှာတော့ဒီနိုင်ငံရေးအကြက်တဲတွေအောက်မှာစီကားမှုမရှိသလိုတကြံကာလအတွင်းမှာလည်းစီးပွားရေးလုပ်ငန်းတွေထိခိုက်နေရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ကိုဝင်းမင်းကပြောပြမှာဖြစ်ပါလေဗျာ
ဟုတ်ကဲ့အထူးကြားဆုံးကိုအမျိုးဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်တူက
အားလုံးကတော့ဘယ်သူမှအပြင်းမထွက်ကြဘူးအရှိတော့ကြည့်တိုင်းလုံးဝလူမရှိဘူးရေဆိုတာစိုးဖို့နေနေတာဘယ်သူမှလည်းတောက်စားပြီးတော့ကတာဆိုတာလည်းမရှိတော့အတီးကတော့ဒီလက်ရှိအုပ်ချုပ်တဲ့လူတွေကို strike တစ်ခုလုပ်တဲ့သဘောမျိုးတက်ရောက်သွားတာပေါ့အရင်က silent strike တို့ဟာ timing ခေါ်ကြမလို့ပဲတဲ့လူတွေလှုပ်လို့ရတဲ့ဟာတစ်ခုလုပ်သွားတာအမှန်တော့တော်တော်ဝမ်းနေဖို့ကောင်းတယ်ဗျာတင်ရဆိုတဲ့ဟာဒီတခြားတော့မကြည့်ကိုကိုပဲပြန်ကြည့်ကြိုက်တဲ့တိုင်းပြည်ရောက်ဒေနေငယ်ရောက်ဘယ်နေရာရောက်ဘာမှပြောကြအောင်ပြန်တာပဲဖြစ်အောင်ပြောတာပဲကျွန်တော်တို့ကပြောရတဲ့နေရာတင်ရမယ်ဒါပေမဲ့ဒီနှစ်ကတော့အင်တာဝန်နဲ့ကိုကောင်းပါတယ်ဒါကမျိုးကြီးရတဲ့ဒီလုံးဝကြီးကို၆တံပါလေးမိတ်ဆွေတယောက်သူ့ယောက်ျားအောင်မှိုက်တော့သူ့ယောက်ျားနေချင်းတောင်းတော့လမ်းထဲမှာလူမရှိလို့ကြောက်ပြီးပြန်လာရတယ်ဆိုပြီးတော့အာသာတစ်ခုပြောလို့ဖြစ်နေတယ
်ဒီလိုစဖြစ်လာရပုံကိုလည်းမြမရေးသုံးသက်သူဦးတန်းစွန်နိုင်က
စစ်ကောင်စီကလည်းဒီနှစ်ပကြံကိုစီစီကားကားဖြစ်အောင်အတင်းပြအပ်စုံစောတင်ပါကိုကြိုးစားတာဒါပေမဲ့လူလူကစင်လာမပြတ်သူ့ရဲ့ကြံအစီအစဉ်မှာလုံးဝပါဝင်မှုမရှိပါဘူး။ဘာကြောင့်လဲဆိုတော့မပျော်ရွှင်နိုင်တဲ့ဒေါ်လန်ကြံဖြစ် လူတို့ကယက်တိပြလိုက်တာပါ
ဒီပေါ်တချို့ပြည်သူတွေတမျိုးခံစားနေရတာကိုလည်းနောက်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဖုန်ဝင်က
မြန်မာပြည်သူတွေကလည်းဒီလက်ရှိနိုင်ငံရေးပြဿနာမတိုင်ခင်တည်းကကိုဗစ်ရောဂါကြောင့်မလို့ဒီလူမှုရေးကောစီးပွားရေးကောတော်တော်လေးထိခိုက်နေတာနှစ်နှစ်လောက်ကြာလာတဲ့ခါကျတော့ထွက်ပေါက်အနေနဲ့စိတ်ပျော်ရွှင်ရာတွေကိုဖန်တီးကြတာပေါ့ဒါမဲ့ဒီမျိုးကြီးတွေပါဖန်တီးလို့ရှိရင်အသက်အန္တရာယ်ဆိုရင်ရတယ်အနည်းဆုံးတော့ social punishment ခံနိုင်ရတယ်ဆိုတော့လွတ်လပ်လပ်မပျော်ရဲဘူးဖြစ်နေတာပေါ့လေအဲ့တော့တန်းနိုင်တဲ့လူတွေကတော့ကမ်းခြေတွေကိုသွားတယ်အပန်းဖြေရာနေရာတွေဟိုတချို့တန်းနိုင်တဲ့လူတွေကတော့နိုင်ငံသားအထိပွားပြီးတော့စိတ်အပန်းဖြေမှုကိုရှာဖွေတာပေါ့လေ
ဒါပေမဲ့ဦးတန်းစိုးနိုင်ကတော့ဒီတချို့လဲတော်လန်ပြည်သူတွေနဲ့အလားတူတဘောပါလို့ဆိုပါတယ
်စကစဦးစီးပြီးတော့ကျင်းပနေတဲ့တကြံပွဲရဲ့ပျော်ရွှင်မှုတွေကိုတော့သူတို့ခံစားလို့စိတ်ရှိဘူးဒါကြောင့်မို့ခုနလိုချောင်းသာတို့ငပလီတို့လိုပြီးသားအပျော်ထွက်ပြီးတော့ရှာတဲ့ပြည်သူတွေကိုယူဆပါတယ
်အခုလိုမပျော်နိုင်ကြတာအပြင်အရင်ခက်ခဲချိန်တွေမှာတောင်ရောင်းကောင်းခဲ့တဲ့တကြံတွေနဲ့မတူပဲအခုတစ်ခါစီးပွားရေးထိခိုက်ပြီးတကြံအပြီးမှာပါစွန့်ရပုံကိုအမြင်မဖော်လို့တဲ့မုန်ဖုတ်လုပ်ငန်းရှင်က
ဒီကြားအဆုံးဆုံးပဲပေါ့ဒီကံတွေဒီဘဝရောကဘာမှမရှိပါဘူးတော်အလုပ်ပေးထားပါလေဒီကံမတိုင်ရောတုံရသေးလို့တက်နေရတော့အလုပ်ကအဆင်မပြေပါဘူးတော်တော်ကြီးရောရောင်းခဲ့တာပေါ့ကျွန်တော်ဘယ်တော့ပြရမလဲဦးနန်းလကရတက်ပြီးတော့လုပ်ပါဆိုပြီးတော့လုပ်နေတာပါ
ဒါအပြင်ဒီကံတွေစီးပွားရေးလုပ်ငန်းကြီးတစ်ခုလုံးတိခတ်ရပုံကိုလည်းအရင်အမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်က
ဒီကံမှာတော့အဓိကလူတွေပျော်ကြတယ်ပြီးရသွားကြတယ်ဆိုတဲ့အတွက်ကြောင့်မလို့ကို transportation မှာ logistics တွေအရင်အလုပ်ဖြစ်တယ်အင်းကြီးအဝတ်စားအရင်ရောင်းရတယ်ခီးဆောင်အိတ်တွေအရင်ရောင်းရတယ်ဒီကိစ္စဟာကျော်ရမကာအရန်ကိုအရောင်းတက်တဲ့ချင်းဥစဉ်ဒိုင်းကြီးအားလုံးကလာဇာနောက်မှာရှိတဲ့ဒိုင်းကြီးအားလုံးကရက်သွားပြီအားလုံးလုပြက်သွားဘာကြောင့်လဲဆိုတော့ကျွန်တော်မန်ဒတ်ဒီမှာရှိတဲ့လက်လီဆိုင်လေးတွေရှိမယ်အကင်ရောင်းတဲ့ဆိုင်တွေရှိမယ်အခြေခံလူရဲစားတွေပေါ့လေရေတန့်ရောင်းတာရှိမယ်အရက်ရောင်းတာရှိမယ်ဘီယာရောင်းတာရှိမယ်ဝနေရာတိုင်းမှာအဲ့ဒီလူတွေအားလုံးကအကုန်ရက်သွားတာဟုတ်အခုအောက်ခြေကနေစပြီးတော့ဒီလက်လီအရောင်းလူရဲစားတွေဟိုထိတ်ဆုံးကဒိုင်းနေထိတော့အကုန်ထိသွားတယ်ဒါပေမဲ့ပမာရေးကတော့ဇီဝိုင်းဘလောက်ပဲကျက်တယ်တင်းညံဆိုတဲ့ဟာလူမျိုးတိုင်းပဲဖြစ်မှာပေါ့လူတွေရဲ့ညူရဆိုတော့ပျော်ရွှင်တဲ့ဟာတော့သတ်တုံးရတာတော့တော်တော်ကြီးကိုဝိုင်းနေကြည့်ကောကောင်းပါတယ
်တကယ်တော့တကြံတွင်ကာလာမှာအောက်ခြေစိုက်ကားနဲ့တက္ကစီသမားတွေကစနောက်ချော်ပီးနဲ့ကြော်ညာလုပ်ငန်းကြီးတွေထိခိုက်ကုန်ကစစ်ကောင်စီလာခေါ်ပေမဲ့ညင်းခဲ့ရတယ်မပျော်ရွှင်ဆုံးတကြံပါလို့လူပညာရှင်တချို့ကလည်းခံစားချက်အပြည့်နဲ့ပြောခဲ့ကြပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတော့ပါခင်ဗျာသောရရှင်များခင်ဗျာမကြခင်ရက်မှာပဲမြန်မာနှစ်တက္ကူနေ့ကိုရောက်လာတော့မှာဖြစ်ပါတယ်2022မြန်မာမဟာတကြံအခြေအနေတွေနဲ့ပတ်သက်ပြီးကိုဇော်မိုးကျော်စူးစီးတင်ပြထားပါတယ်ခင်ဗျာ
မြန်မာရဲ့ဆန္ဒလရာသီပွဲတော်တွေထဲမှာအပျော်ဆုံးနဲ့လူအများဆုံးပါဝင်ဆင်နွှဲတဲ့ပွဲကိုပြောပါဆိုရင်နှစ်တက္ကူမဟာတကြံပွဲလို့ပြောရမှာပါဒါပေမဲ့မြန်မာပြည်သူတွေဒီနှစ်တကြံပွဲမှာပြည့်ပြည့်ဝဝမပြောနိုင်ဖြစ်နေကြပါတယ်မပြောနိုင်တဲ့အကြောင်းတွေကတော့မြန်မာပြည်သူတွေမျှော်လင့်တကြီးထားခဲ့ကြတဲ့ပေါ့ပွားသောဒီမိုကရေစီစနစ်ကိုဖျက်ဆီးပြီးစစ်တပ်ကအာဏာသိမ်းခဲ့တာကိုဗစ် -19 ကရောဂါအာဏာသိမ်းပြီးခဲ့တဲ့နောက်လက်နက်ကိုင်ပဋိပက္ခတွေပြင်းထန်လာတာအလုပ်လက်မဲ့ပြီးစီးပွားရေးကျဆင်းတာစစ်ပွဲတွေကြောင့်အိုးအိမ်တွေခြေရွာတွေမီးရှို့ခံရတာစတဲ့အခြေအနေတွေကြောင့်နာကြီးစိတ်မျောလင့်ချက်မဲ့တဲ့စိတ်တင်ကြောင့်မပျော်နိုင်တာလို့ဆိုရမှာပါရန်ကုန်မြို့ကတူဦးကကြံဖြစ်ပေမဲ့ဒီနေ့ပျော်ပျော်ရွှင်ရွှင်မဆင်နွှဲနိုင်ဘူးလို့ဧပြီလ15ရက်တကြံအကြံဏီကုံကပြောဆိုခဲ့ပါတယ်။အင
်းညအိမ်မှာအနည်းတမျိုးရှိနေတယ်။သူတို့ကလည်းမသွားဘူး။အနည်းကားလေးရှိနေတယ်အခုလို့။တယောက်ကကိုရင်လို့တယ်။တယောက်ကကျတော့ဒေတာဝင်တယ်ပေါ့နော်။ဟိုကိုပြစ်ဆိုင်မှာတက်နေတယ်ရတယ်ပြီးတော့။နော်ဒီနေ့ကတော့ဆံကြီးတွေကလုံးဝကိုပြင်မဆက်ရတော့ဘူး။
ရန်ကုန်မှာကြိုကြားရေကစားတာလောက်ပဲရှိပြီးစင်မြင့်ပေါ်ဖြော်ပြပွဲတွေနဲ့စိတ်လို့ကိုလို့ကခုန်နေတဲ့လူငယ်တွေမတွေ့ရပါဘူး။ဒီလိုပါပဲရိုးရအစဉ်အလာတွေအတွက်နာမည်ကြီးတဲ့မန္တလေးမဟာတကြံလေးမပြောရွှင်နိုင်တဲ့အတွက်မစီကားလာပါဘူးဒီခေတ်မျိုးဆက်တစ်တည်းမှာစိတ်တန်ရာတွေနဲ့ကြံခဲ့မှာကိုပင်စိုးရိမ်မိတယ်လို့မန္တလေးမြို့ကန်ကပြောပါတယ
်အဓိကတော့လူငယ်တွေပေါ့အဓိကမငယ်ပါဘူး20 21 24 3ကအစိတ်လောက်ပြရတယ်အဓိကတော့ပြောခဲ့တဲ့အခုပေါ့နော်အဓိကအခြေအနေဆိုလို့ရှိရင်ဒီတကယ်ဆိုလို့ရှိရင်ခုခေတ်ကလေးတွေဆိုလို့ရှိရင်ပုံပြီးအောင်ပြောပြရတယ်ဒါပေမဲ့လည်းဒီပုံကမသွားကြဘူးပေါ့နော်တော်တော်များ
မဟာတကြံမှာရေပက်ခံကစားပျော်ရွှင်တာတွေနဲ့ပါသွားသလိုရိုးရအစဉ်အလာတစ်ခုဖြစ်တဲ့တန်ကြပ်တွေလည်းဒီနှစ်တကြံမှာတော်တော်လေးပျောက်ဆုံးနေပါတယ်။တန်ကြပ်ဟာမြန်မာပြည်သူတွေရဲ့ရိုးရအစဉ်အလာဒီမိုကရေစီသင်္ကေတတစ်ခုဖြစ်ပါတယ်။ဒီနှစ်မှာတော့အွန်လိုင်းကတန်ကြပ်တချို့ကိုပဲကြားနိုင်ပါတယ်။
မင်္ဂလာရှိတဲ့ဒကြံအတက်နေ့မနေ့ခင်းဖြစ်ကြပါလိမ့်ခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440 51အပြင်လိုင်းလက်မီတာ190ကပါကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အတွင်းမှာတော့အပတ်စဉ်ကန္တာတွေကိုတဝါကြီးနားဆင်ရမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒီမျိုးသမီးကန္တာကိုတင်ဆက်ဖို့အချိန်ရောက်လာပါပြီဒီဘက်မှာတော့ဒီအသက်95နှစ်ရှိပြီဖြစ်တဲ့ဒီတိန်ဘီယင်မာကြီးဒုတိယမြောက်အဲလစ်ဘက်ဟာဖေဖော်ဝါရီလထဲမှာပဲနန်းသက်90ပြည့်ခဲ့ပါတယ်။ကမ္ဘာပေါ်မှာနန်းသက်အရှည်ဆုံးဘီယင်မာကြီးလည်းဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒီတော်ဝင်မိသားစုရဲ့အနာဂတ်အလားအလာရင်းနဲ့ပတ်သက်ပြီးစူးစီးထားတဲ့အကြောင်းတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွဲကပြောပြမှာဖြစ်ပါတယ်ဗျာ။
ဒီဝိုင်လာ6ရက်နေ့မှာခမဲတော်စရမမြောင် George ဘီဂင်ကြီးနဲ့ရွာဆန်သွားတဲ့အတွက် BD ဘီဂင်မကြီးဒုတိယမြောက် Elizabeth ထင်းနဲ့ရက်ရာကိုဆက်ခံလာခဲ့တာအခုဆိုရင်တော့ကျော်ဝင်နန်းတန်290ပြည့်သွားခဲ့ပါပြီ။ BD သမိုင်းမှာတော့လူငယ်နှစ်ပေါင်း1000အတွင်းမှာအခုလိုအနှစ်90အထိထင်းနဲ့ရက်ရာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာသမိုင်းမှာလည်းဒီလိုနန်းတန်ရှိတဲ့သူအနေချင်းသာရှိပါတယ်။ဒါကြောင့် BD ကျော်ဝင်မိသားစုအတွက်ကတော့ဘီဂင်မကြီးနန်းတန်290ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ်
။ 70 years is unprecedented for a British monarch.
ဘရစ်တိန်နိုင်ငံမှာနှစ်ပေါင်း90ဆိုတာဘယ်တော့ကမှမရှိခဲ့ဘူးပါဘူး။ဘီယမာကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်။သူ့အသက်20ကျော်အရွယ်ချီနဲ့အရအရာဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဘရစ်တိန်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီ။ဘီယမာကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ်။ London City တက်သူကပေါမောက်ကAnna White Look ပြောသွားတာပါ ပြည်သူ့ဘီမကြီး Elizabeth ဟာသူ့ရဲ့နန်းတန်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြောင့်အဆိုးအကောင်အခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်စီမင်းခံဘီရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကြင်ကြံနေထိုင်ခဲ့တယ်လို့နိုင်ငံရေးမှာတက်လိုက်မှုကင်းကင်းရက်တည်သူတန်းပြည်ရဲ့အချက်အသေးကာလတွေမှာလည်းပြည်သူတွေတစုတစီးရဲ့ရှိအောင်စိတ်ခွန်အားနဲ့ဥစားမှုပေးနိုင်သူအဖြစ်အများကအတိမတ်ပြုကြပါတယ်ဘီမာကြီးအဲလီဇာဘက်ဟာအင်မတန်ကိုးမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုယ်တူပါလို့သမိုင်းပညာရှင်ဟူဂိုဖစ်ကတ်ကပြောပါတယ
် The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရည်ရည်မော်မော်နဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်ဒါကလူတိုင်းသူစီကတင်ယူတင်တဲ့အရာပါအနည်း90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူးတာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါဒါကိုအတိမတ်ပြုဂုံပြုတင်ပါတယ်
ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေတိုင်းဒီခင်ဗျာကြီးပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူတို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်ဒါကြောင့်လဲပြည်တင်သမိုင်းမှာတခြားသောနိုင်ငံကောင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်ကျော်ဝင်းမြောင်စုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင် Robert Leslie ကလည်းဘီမာကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူကသူ့ကိုယ်သူစနစ်တစ်ခုရဲ့အစိတ်အပိုင်းလို့ရှုမြင်နေသူပါ။မောက်မှာထောင်သွားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာရေးပါဆုံး၊ငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လက်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီယမာကြီးကလည်းအဲ့လိုပုံကူမျိုးပါပဲဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါအခု290ရေလူမှလည်းပြည်သူတွေကဒါကိုဂုဏ်ယူဆင်နွှဲကြမှာပါတော်ဝင်ဘီယမာကြီးရဲ့ခန္ဓာထယ်ဝမှုသူရဲ့ရက်တီနေထိုင်မှုနဲ့အလေးထားမှုတွေတောင်းပန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုကွန်ပျူဆင်ွဲကြမှာပ
ါဘီမကြီးအဲလီဇာဘက်အနေနဲ့ကျန်းကျန်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထိန်းန်းမှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းတက်အရှိဆုံးပြင်သစ်ဘီရင်14ယောက်မြောက်လူဝီကိုကျော်ပြီးကမ္ဘာနန်းတက်အရှိဆုံးဘီမတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်လက်ရှိမှာတော့ပြင်သစ်လူဝီဘီရင်က နမ်ပါတ်82မိနစ်ကျော်ရှိခဲ့ရာကြောင့်ကမ္ဘာ့နံပါတ်အရှိဆုံးဘုရင်ဖြစ်ပြီး2016ခုနှစ်ကနှက်ရွာဆန်သွားခဲ့တဲ့ထိုင်းဘုရင်ဘူဝီဘောအဗ်ဒူရာဒက်ရှ်ကနမ်ပါတ်190နဲ့126ရက်ရှိပြီးကမ္ဘာဒုတိယနမ်ပါတ်အရှိဆုံးဖြစ်ပါတယ်ဒါကြောင့်ဘုရင်မကြီးအဲလိဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိန်းနှံမှာဆက်ရှိနေဖို့ပြောလင့်သူတွေအများပြရှိနေတယ်လို့ဘုရင်မကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘုရင်မကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေအဆက်ဆက်ဆိုးသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကတားတော်ကြီးအင်ရှင်မင်းသားချားစ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်တော်ကြီးပြဿနာကလည်းနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မိန်းကလေးငယ်တစ်ယောက်ကိုမဖွယ်မရလိပ်ဆက်ဆံခဲ့ရဆိုပြီးဆွဆွဲခံရတာရှိတယ်လို့မြို့တော်မင်းသားဟယ်ရီနဲ့ချင်းရတော်မေဂန်တို့တော်ဝင်မိသားစုကလည်းခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်မှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆုံးကြည့်ဝေဖန်စရာဖြစ်ရတွေ့ရှိနေတာပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြီးခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့တူတူစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့ဒီချိန်ထဲမှာလည်းဘင်မကြီးရဲ့နေရာမှာတားတော်အရှိဆန်ချားလ်စ်မင်းသားအရရဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကျင်ကြပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိတယ်မရှိတယ်ပေါ်ရေးဘူးရအဖြစ်ခန်းစားချက်သိမ့်ရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားကြတချို့ရှိပါတယ်။တခြားလူငယ်တွေအများပြားလည်းဒီလိုပဲခန်းစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိတလို့ပါပဲ။ပုံမှန်လေးပြောရရင်ကျမက sorry ပါ။လက်မခံပါဘူ
း။ I feel like it's more of like
ကျွန်တော်တို့ကတော့ဘယ်လိုပြောရမလဲကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါနဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဖိလစ်ပင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာနဲ့ခီးသွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there has beenA lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်။ UK ရဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းအတွက်အကျိုးအမြတ်အများကြီးရစေတာရှိတယ်လို့တော်ဝင်မိသားစုနဲ့ဆက်ဆက်တဲ့ထူခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး။
I do think people take comfort from the Queen's presence. ဒီမှာကြီးရှိနေတဲ့အတွက်
လူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းချက်ကိုပို့ပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါတိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရည်တည်ပြီးခဲ့ပါတယ်တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မင်းဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်တပြားစသဖြင့်အောင်မြင်မှုအချိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူးလုတ်တင်တာကိုပဲလုတ်တဲ့သူပါငိုပြရီးပြဒရမာတွေမလုတ်ဖဲနဲ့ကိုတာဝန်ကိုမငီးမညူထမ်းရွက်တဲ့သူမျိုးပါဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါတ
ော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေသေးတယ်လို့ပြောရမှာပါ
I support the monarchy.
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်။ကျွန်တော်အသက်အရွယ်နဲ့ဒီအချိန်မှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်။လက်ရှိမှာ York နယ်သား Minda Andrew နဲ့ပတ်သက်တဲ့ပြဿနာတွေ၊ Minda Harry နဲ့ Meghan တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါ။ဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ်
။အသက်90အရွယ်ဘာမင်ဟမ်မြို့သားRomie Jones ပြောသွားတာပါ Alan Chu အသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတဦးဖြစ်တဲ့ Richard Brotherton ကလည်းဘီမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတဲ့တယ်လို့ပြောပါတယ်
Thank you should be replaced the same way that she replaced her father
အချိန်ကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခု Charles မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါအဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်ရဲ့ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
လက်တလုံးမှာကတော့နန်းတန်190ပြည့်သွားတဲ့ဘီယမကြီးအဲလိဇဘက်အတွက်ဂုဏ်ပြုအခမ်းအနားတွေကိုတည်နှစ်စွန်းလာထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘီယမကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်။ဒီလိုပြင်ဆင်နေကြသူတွေထဲမှာဝင်းဆိုင်အန်အက်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူး World Council လည်းပါပါတယ်။
Obviously, it's not just in Windsor, it's a national.
ဒီကြတာကတော့ဒါဝင်းစာနယ်တော်တစ်ခုထဲနဲ့ဆိုင်တဲ့အခမ်းအနားမဟုတ်ပါဘူး။ဝင်းစာအဓိကကြတာမှန်ပါတယ်။ဒါပေမဲ့ဒီခမ်းအနားကတနင်္ဂနွေလုံးဒနသဟာရပြည်တော်အလုံးနဲ့ဆိုင်ပါတယ်။လာမယ့်နေပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပါ။
နန်းတန်း90အတိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းမြန်မာကြီးအတွက်အထိမ်းအမှန်ခန္ဓာတရက်ကိုအင်ရှေ့မင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးချုပ် Boris Johnson အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးပုဂ္ဂိုလ်တွေဘာသာရေးကောင်းဆောင်တွေတက်ရောက်ခဲ့ကြပြီးမြန်မာကြီးရဲ့အများကျူးဆောင်ရည်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မိခွန်းချုပ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါသေးနံပါတ်190ကိုအအောင်မြင်မြင်ဖြတ်တန်းလာခဲ့တဲ့ဘီယမကြီးအလီဇဘက်ကိုတော့ဗြိတိန်ပြည်သူအများပြားကကြီးညိုလေးစားအားထားနေကြသေးဖြစ်တဲ့ဆရာတင်ပြရေးဒီသတင်းနဲ့မျိုးသမီးကဏ္ဍကိုဒီမှာပဲရနာဝယ်ကြည့်ပါရှင်။ဒီမှာဒီကြည့်ပါရှင
်။မခင်ကြီးတွေတင်ပြတဲ့မျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သုတဆောင်တဲ့အမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကိုဗစ်ကာလတလျှောက်ကျန်းမာရေးဝန်ထမ်းတွေကြုံရတဲ့စိတ်ဖိစီးမှုမိသားစုအခက်အခဲနဲ့ဝါရှင်တန်နိုင်ငံရေးအတိုင်းအဝိုင်းကထင်ရှားသူတွေကိုဗစ်ကူးစက်ခံရတဲ့အကြောင်းတွေကိုကိုအောင်ပြောပြမှာဖြစ်ပါတယ်ဗျာ
။ဒီလိုလူမှန်ဌာနကဒေါက်တာအယ်ဖရက်ဒူအက်စတူအာဟာကယောဂကာလအတွင်းယောဂကူးစက်မှုတွေအစမတန်များပြားနေခြင်းတို့ကနယူးယောက်အမ်ဟတ်ဆေးရုံမှာအိမ်မပြန်မဲ့ညဤပြီးတော့အလွတ်လွတ်ပါရဲ့အဲ့လိုအခြေအနေရာဝန်ထမ်းတွေအတွက်အပင်ပန်းဆုံးကာလဖြစ်ပေမဲ့လည်းတော်တော်များများကတော့ဒီလိုအခြေအနေတွေဟာလုပ်ငန်းဝင်ကဝန်ထမ်းတွေကြားပိုးပြီးတော့စီးလုံးစေတယ်လို့ဆိုပါရဲ့တချို့ကိုဗစ်လူနာတွေဆိုရင်ဆေးရုံမှာလနဲ့ချီကြာကုသပေးနေရတယ်လို့ဒေါက်တာအက်စတူရာကပြောပါရဲ့
You know, he came in one of our many ways.
သူကကိုဗစ်ကာလအတွင်းရောက်လာတဲ့သူတွေတဲကတယောက်ပါ။ကံမကောင်းစွာနဲ့ပဲသူကဆေးမထိုးထားတော့အခုဆိုရင်အသက်ဆက်ရှင်နေအောင်အထောက်အကူဆက်တွေတက်ပေးထားတာသတင်းပတ်ပေါင်းတော်ကြာနေပါပြီ
။ဆေးရုံပြင်းထန်လူနာကုသဆောင်ဟာအလွန်ကျဉ်ပြီးကဒင်းရှစ်လုံးသာဆက်ပါတယ်။အလွန်နေထိုင်မကောင်းဖြစ်သူတွေတဲကအခြေအနေအဆိုးဆုံးလူကိုယ်စားနေရပေးတာပါ။အမြဲလုံလုံလဲဒီခန်းကပြည်နေတတ်ပါတယ်။ဆေးရုံတွေမှာလူနာရီတင်နာမကဆရာဝန်တွေလူနာပြုတွေလည်းအချင်းချင်းကြားစိတ်ဖိစီးမှုတွေကိုကွန်းမွန်လင်းလင်းပြောပြရင်စိတ်ဖိစီးမှုတန်ကိုရှင်းချကြပါရယ်ဆေးရုံတက်လူနာတွေတည်ဆုံတာဒါမှမဟုတ်စိတ်လှုပ်ရှားစရာအဖြစ်အပျက်တွေကြုံကြတိုင်းကျန်းမာရေးဝန်ထမ်းတွေအားလုံးဆုံရပြီးတော့ဂုလုပုံမှန်တွေဆွေးနွေးကြပါရယ်မိသားစုနဲ့ခွဲခွာနေရချိန်မှာယောဂကူးစက်ခံရမှာကိုတော့စိုးရိမ်မိတယ်လို့ဒေါက်တာကွန်ဒိုလင်းကူလီကပြောပါရယ်
Like I'm still scared. ဒီမကောင်းဖြစ်မှာကိုတော့ကြောက်မိပါတယ်။ကျမတို့လိုကျန်းမာတန်းဆွမ်းတဲ့လူမျိုးတွေအများကြီးဆေးရုံရောက်တာကိုတွေ့လို့ပါ
။ဘုခါမှာတော့ယောဂကုသမှုညွန်နေလာတာကြောင့်ဆေးရုံတွေမှာပိုးရုံကလောက်လူသိမ့်မများတော့ပါဘူး။2020 February 29ရက်ကနေဇွန်လ1ရက်နေ့အတွင်းနယူးယောက်မှာလူပေါင်း 18,000 ကျော်တည်ဆုံခဲ့တာပါ။အဲ့ဒီအချိန်တုန်းကဆိုရင်ဒေါက်တာ SQR ဟာအိမ်ကဇနီးနဲ့ကလေးနှစ်ဦးယောဂကုသမခံရစေဖို့အိမ်မပြန်တော့ပဲဆေးရုံမှာပဲအိပ်ခဲ့ပါဗျ။အ
ဲ
ဒီအချိန်ကဆိုရင်စိတ်ထဲတော်တော်မကောင်းဖြစ်မိပါတယ်။မိဘတဦးအနေနဲ့အိမ်တော်ဦးစီးအနေနဲ့မမမမရက်မိတ္တာနဲ့အကာအကွယ်ပေးရမယ့်အချိန်မှာလာပေါင်းများစွာကိုဟာသူတို့အတွက်အန္တရာယ်တရက်လိုဖြစ်နေခဲ့တယ်လို့ခံစားရပါတယ
်။အဲဒီနောက်ဆေးရုံကိုလူရန်ထားတဲ့အနီးနားကအခန်းတစ်ခန်းမှာ6လကြာတီးကြနေထိုင်ခဲ့ပါတယ်။ဆေးရုံမှာအရေးပေါ်ကုသဖို့လိုရင်လည်းချက်ချင်းသွားနိုင်အောင်ပါ
Really nobody nobody does this for
ဘယ်သူကမှချီးကျူးခံခြင်းလို့ပတ်စံပိုလိုခြင်းလို့လူသိခံခြင်းလို့အခုလိုလုပ်ကြတာမဟုတ်ပါဘူးလူစွမ်းကောင်းတွေအဖြစ်အခွင့်အရေးလိုခြင်းသူတွေအဖြစ်မဟုတ်ပဲအင်မတန်မှကိုလုပ်ငန်းပေါ်နှိမ့်မြုပ်ထားတဲ့စိတ်နဲ့ကိုယ့်အလုပ်ကိုမဆုံးမနစ်ဇွဲနဲ့လှုပ်ဆောင်ခဲ့ကြတာပါ
ဖလော်ရီဒါပြည်နယ်ဂျက်ဆန်ဗေးလ်မြို့ကဆေးရုံမှာလှုပ်လှုပ်တဲ့အထွေထွေယောဂကုသရာဝန်ဒေါက်တာဆိုးပိုင်ကလည်းကိုဗစ်ကာလရုံးကလူနာတွေကိုဆေးကုပေးရင်အိမ်ကမိသားစုကိုပါယောဂမကုသအောင်ဂရုစိုက်ပြီးတော့နေခဲ့ရတဲ့အကြောင်းကိုလို့ပြောပါရစေ။အဲ
ကျွန်တော်ကဟိုလှုပ်လှုပ်တာတပတ်လောက်တပတ်နားလှုပ်တာဟိုလှုပ်တော့လှုပ်တဲ့အချိန်မှာခုနှစ်ဆက်တိုက်လှုပ်တာတက်နိုင်ရခဝူးဝင်းနေရတာပေါ့အဲတပတ်မှာမိသားစုနဲ့အဲဘောပပမသိရှဲမချအနည်းငယ်ကကမနေအိမ်မှာသမီးရှိရသမီးနာမစိတ်ကပ်မနေအောင်ဈေးထားတော့ပေါ့အဲစိတ်မပြန်လာပြီဆိုရင်ကျွန်တော်ကရှင်မြတ်ဝတ်ဒီအကုန်ဝါရှာထမ်းတဲ့ယေရှုခရစ်တန်ဝင်ကောင်းကနစီချူချရတာပေါ့အကုန်
အခုအခါမှာတော့ကိုဗစ်ကာလစီးမင်းစည်းကမ်းတွေကိုပဲဖြတ်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့တောင်းရှိသူတွေကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆကြဖို့အခုလိုသတိပေးပါရစေ
။ Trinity Rage ကြွားတော့ရန် relief ဖြစ်တဲ့စိတ်အေးတာပေါ့။အခုဆိုရင်မိသားစုနဲ့ညီနဲ့ကိကနေလို့ရတယ်၊သွားလို့လာလို့ရတယ်။ဆိုတော့ဟောပေါ့နော်ကိုဗစ်စီဇန်လုံးကတဆိုင်အဲအယူစိတ်ကဖြစ်စင်းသက်တာပေါ့ကိုဗစ်ကတော့မပြီးသေးပါဘူးဖြစ်နေတော့မှရှိပါသေးတယ်ရိတ်သာကြာတာဟိုတတိတော့မပေါ်ကြစီချင်ပါဘူ
းအခုအခါမှာတော့ကိုဗစ်ကာလစီးမင်းစည်းကမ်းတွေကိုဖျက်ဖျက်ပြီးပုံမှန်ကာလကအတိုင်းပြန်ဖြစ်ဖို့အားလုံးကစောင့်မျှော်နေကြတဲ့အချိန်ထဲမှာပြည်နယ်တချို့မှာလည်းစီးမင်းစည်းကမ်းတွေပြန်ဖြေလျှော့လာနေပါပြီခင်ဗျာကိုဗစ်ကူးစက်ခံရသူတွေထဲမှာအမေရိကန်အလွတ်တော်ဥက္ကဋ္ဌဗန်နာယေဝန်ကြီးရှိနေကြုံအိမ်မီရောပြောခွင့်ရလဲပါဝင်ပါတယ်။ Omicron မျိုးကွဲတဲ့ BA2 ကိုဗစ်ကူးစက်မှုတွေများလာချိန်မှာပဲအခုလိုယောဂကူးစက်ခံရတာပါ။အမေရိကန်ကူးစက်ယောဂထင်းချုပ်ရေးနဲ့တာစီရေးဌာနရဲ့ကိန်းဂဏန်းကြီးအရာလူ၄ယောက်မှာ၃ယောက်မိဘနှုံးဟာဒီမျိုးကွဲတဲ့ကူးစက်ခံရတာဖြစ်ပါတယ်။ Texas ပြည်နယ်ဘေလာစေကောလိကပမုခဒေါက်တာပီတာဟော့တက်စ်က
Looks like the cases are starting to go up again.
American အရှေ့မြောက်ဒေသက Washington DC, New York ပြည်နယ်နဲ့ New York မြို့တွေမှာဒေါကကူးစက်မှုတွေများလာတာကိုပြန်စတွေ့နေရပါတယ်။ Omicron ဟာပိုပြီးကူးစက်မြန်တယ်လို့ထင်ခဲ့ပေမဲ့ BA2 မျိုးကွဲကအဲ့ဒီထက်ပိုပြီးကူးစက်မြန်တာကိုမြို့နိုင်ဘွယ်ရာတွေ့ရပြီးတော့လူအများပြားကူးစက်ခံရမှာပါ။အခုဆိုရင်တကယ်နာမည်ကြီးအရေးပါသူတော်တော်များများကူးစက်ခံနေရတာကိုတွေ့နေရပါပြီ။
ကုလကူးစက်မှုတွေရှိလာပေမဲ့လည်းတနိုင်ငံလုံးမှာနောက်ထပ်ကူးစက်မှုလှိုင်းတွေဖြစ်လာမှာမဟုတ်ဘူးလို့လည်းသူကခန့်မှန်းပါတယ်
။ The better news is
တတိယကတော့ Omicron ကူးစက်တုံးကလို့ချက်ချင်းခုန်တက်သွားတာမျိုးမတွေ့ရသေးတာပါ။တက်မသွားဘူးလည်းမျှော်လင့်ပါတယ်။ဒါပေမဲ့လည်း Omicron တုံးကထက်ပိုတက်သွားမယ်လို့ခန့်မှန်းပါတယ်
။အလွတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြီးခဲ့တဲ့သတင်းပတ်အတွင်းကိုဗစ်ကူးစက်ခံရပါတယ်။အဲဒီမတိုက်ခင်တရက်က AB ရောကအခမ်းအနားမှာနှာခေါင်းစည်းတက်မထားပဲသမရဂျိုးဘိုင်ဒန်ရဲ့ဘေးဆက်ရက်နေကြတာပါ။အခုလိုကူးစက်မှုကြောင့်သူ့ရဲ့အာရှခီးစဉ်လည်းဖျက်သိမ်းလိုက်ရပါတယ်။ AB ရောပြောခွင့်ရဂျန်ဆာကီလည်းကိုဗစ်ကူးစက်ခံရတာကြောင့်မျိုးတို့အစည်းအဝေးသွားတက်တဲ့သမရဂျိုးဘိုင်ဒန်ရဲ့ဥရောပခီးစဉ်မှာလိုက်ပါသွားနိုင်ခြင်းမရှိခဲ့ပါဘူး။
COVID-19 will continue to be with us and we will
COVID-19 ရဲ့ဆက်ရှိနေမှာဖြစ်ပြီးတော့ကူးစက်မှုများလာလာရော့သွားလိုက်ဖြစ်မှာပါအခုဆိုရင် BA2 မျိုးကွဲကူးစက်မှုများလာတာကိုတွေ့ရပါတယ်ဒါပေမဲ့ CDC ညွှန်ကြားချက်နဲ့အညီပုံမှန်အတိုင်းပြန်ပြီးတော့နေထိုင်နိုင်ဖို့ဆောင်ရွက်နေပါတယ
် COVID စီးပင်းတွေဖြစ်လျှော့ပြီးတဲ့နောက်အားကစားပွဲတွေလည်းပြန်ကျင်းပလာတာကြောင့်လူများဆုံကြီးကြပါတယ်မလ21ရက်နေ့ကလေးကယောဂကူးစက်မှုတွေပြန်များလာတဲ့ချီကာဂိုမှာယောဂကူးစက်မှုကိုတော့ဂရုမစိုက်ကြတော့ပဲမေဂျာလိဘေ့စ်ဘောဖွံ့ဖွိုးရေးမှာလူတော်တော်များများလာကြပါတယ်ချီကာဂိုကပ်စ်အသင်းပရိသတ်ရောဘတ်တိုရာမော့စ်က
ကိုဗစ်ကပြီးတော့ပြီလို့ထင်ပါတယ်ဒီတိုင်းပဲဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ
်ကိုဗစ်ကူးစက်မှုနှုန်းတွေကျဆင်းနေပေမဲ့လည်းနောက်ထပ်မျိုးကွဲတွေရဲ့အန္တရာယ်ဆက်ရှိနေသေးပဲလို့တာဝန်ရှိသူတွေကပြောထားပါတယ်အခုလိုຫນွေဦးရာသီကနေနောက်ပိုင်းမှာပွဲလမ်းတွေဆက်ရှိလာနေတာကြောင့်ကာကွယ်ဆေးထိုးကြဖို့ဘေ့စ်ဘောပွဲလာကြည့်သူဝမ်ရောဘတ်စ်ကပြောပါတယ
် The more people that are vaccinated the better
ကာကွယ်ဆေးထိုးသူတွေပိုများလာလေအားလုံးအတွက်အကာအကွယ်ပိုရလေဖြစ်မှာပါမယုံသူတချို့ရှိပေမဲ့နှာခေါင်းဆီးမတက်ဖဲနေခြင်းရင်အန္တရာယ်ဘေးကလွတ်ချင်ရင်ကာကွယ်ဆေးထိုးပါလို့ပြောချင်ပါတယ်အဲ့ဒါဆိုရင်တော့အကောင်းဆုံးပါလို့သူကပြောပါတယ်ကိုဗစ်မျိုးကွဲကူးစက်မှုတွေထိန်းချုပ်ဖို့အတွက်ကိုဗစ်ကာကွယ်ဆေးကိုဘယ်လိုပုံစံမျိုးအသုံးချမလဲဆိုတာနဲ့ပတ်သက်ပြီးလာမယ့်ဇွန်မှာဆုံးဖြတ်မယ်လို့ FDA စားသောက်နဲ့ဆေးဝါးထိန်းချုပ်ရေးဌာနတာဝန်ရှိသူတွေကလည်းပြောထားပါတယ်ခင်ဗျာ
သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာလေထုအရေးသွေးတိတ်ဆိုးနေတယ်လို့ WHO ကအစိုးရကစာထုတ်ပြန်ပါတယ်။မရှုံမဖြစ်ရှူးနေရတဲ့လေထုအတွက်အနေရော့ပါအောင်ဘယ်လိုလုပ်သင့်ပါသလဲ။သဘာဝဝန်ကျင်အင်ဂျင်နီယာထိုအေးဂျီကပြောပြပေးပါမယ
်။ WHO ရဲ့သတင်းစကားကတော့အနှစ်ချုပ်လိုက်မယ်ဆိုရင်တန့်စင်တဲ့နော်အမလူတွေကိုကျန်းမာရေးကိုမထိခိုက်စေမဲ့ဆိုးအင်စနစ်တွေကိုမြန်မြန်ပြောင်းရပါလို့ပြောတာအခု2021ခုနှစ်ကစက်တင်ဘာလကသူတို့ထပ်ပြီးထုတ်လိုက်တဲ့လေတုနဲ့ဆိုင်ရာပေါ့နော်အရေးသွေးနော်စံချိန်စံမျိုးတွေကို
ဟိုတိုင်းပြည်တွေကနော်ကြောင်းကြပါဘာလို့သူတို့ပထမထုတ်တာ2005ခုနှစ်ကလေတော်တော်ကြာသွားပြီနော်အဲ့တော့ကြောင်းကြပါသူတို့ပြောတယ်အဲ့တော့ကြောင်းပြီးတော့ခါပါလို့အောင်လေဩကိုတိုင်းပြည်မှာရှိတဲ့နော်လေးလူညီမျိုးနဲ့ပတ်သက်တာလေးလူအရေးသွေးတွေကိုလည်းတိုင်းတာကြပါနော်နောက်ပြီးတော့ခါကြောက်ရှင်အဲ့ဒီအငွေကြေးတွေကဘယ်ရနေထွက်နေတာလဲအရင်းမြစ်တွေကိုလည်းသိအောင်လုပ်ကြပါเนาะပြောတယ်နောက်တစ်ခါလည်းပါပြောလဲဆိုတော့အိမ်မှာသုံးထည့်ဆွမ်းအင်တွေပေါ့အိမ်သုံးထည့်ဆွမ်းနေတယ်ဆိုတော့ဟိုထမင်းချက်တာရှိတယ်เนาะနောက်အိမ်ကိုအေးနေနေမှာဆိုပူပေးတာရှိတယ်ဓမီပေါ့เนาะအဲ့နဲ့ပတ်သက်ပြီးတော့လည်းဒီတန့်စင်နဲ့ဆွမ်းအင်တွေပါလေရအောင်လုပ်ကြပါအဲ့တော့ဘာလို့ပြောရလဲဆိုတော့ဟိုအိန္ဒိယတို့ဘာလို့မလဲဆိုလို့ရှိရင်လေအိမ်ကထုတ်တဲ့ဟာတော်တော်ညဉ့်ညမ်းနေတယ်ပေါ့เนาะအဲ့လိုရှိတယ်အဲ့ဒါသူတို့ပြောကြတယ်နောက်ပြီးတော့လည်းပါလဲဆိုလို့ရှိရင်လူတွေရဲ့တည်ယူပို့ဆောင်နေတဲ့ပတ်သက်တာပေါ့တန့်စင်တဲ့ဆွမ်းအင်တွေတုံးပြီးတော့เนาะသွားတာလည်းမျိုးလုပ်ပေးပါเนาะလူအများစုသွားနေကားတစ်စီးရသွားကြမလို့ပေါ့เนาะအများစုသွားနေတာလူတွေအနေနဲ့လုံခြုံရေးရှိရမှာပေါ့เนาะနောက်ပြီးတော့သူတို့အနေနဲ့လိုက်နာလို့ရတဲ့ဟာမျိုးပေါ့เนาะဒီအများပြည်သူသုံးနဲ့သွားရင်းလိုက်စနစ်လုပ်ပေးပါဒီထွက်လာတဲ့ဟိုအငြိကြီးတွေကဟိုကားတွေလင်းမြန်နေပေါ့နော်အမျိုးမျိုးဟိုဒီသွားတဲ့ဟာမှာတုံးနေရှိထွက်လာတာထွက်လာတယ်ဆိုကားအထူးသဖြင့်ကားတွေဆိုတော့သူတို့ကကားနဲ့ပတ်သက်ပြီးတော့နည်းနည်းတင်းတင်းကျပ်ကျပ်ကလေးပေါ့နော်အညီကြီးတွေထုတ်တဲ့တင်းတင်းကျပ်ကလေးတွေလုတ်ပေးပါစင်းင်းနေလုတ်ပေးပါလို့ပြောထားတယ်နောက်ပြီးတော့လည်းကားတွေဆိုလို့ရှိရင်မဖြစ်မနေနော်ပြန်စစ်ပေးပါနော်နေ့တိုင်းနေ့တိုင်းကားစစ်ပေးမယ်စစ်ပြီးတော့ကားတွေမှာကျုပ်ဆိုရင်ဖြင်းဖြင်းဆွဆွမှုလုပ်ရတယ်မလုပ်လို့ရှိရင်ပုံမီကိုထွက်တာလည်းရှိတယ်ပေါ့နော
်ဒီသက်ကြွေးကန္တာပြီးတဲ့ခါမှာဒီဆက်ပြွေးကန္တာတက်တော့ဘယ်လိုအကျံပေးကြမှာ
။ဟုတ်ဆက်ပြွေးကန္တာမှာလူတွေကနော်ဥပမာဆိုရင်မီးရှို့ရတာလေရည်ပဲနော်မီးရှို့နောက်တစ်ခုလေရည်ရထွက်ပုံနေရနော်ဟိုလည်းဟိုမီးရှို့တာမျိုးပေါ့နော်အဲ့ဒါတွေကိုလည်းရှော့ချပေးရမယ်တော်မီလောင်တာကြီးပေါ့နော်အဲ့ဒါကြီးလည်းနေအောင်လုပ်ဖို့လိုတာပေါ့နော်လုပ်နေတော့နောက်ဆက်ပြွေးမှာကဟိုမီးသွေးထုတ်တာမျိုးပေါ့နော်အဲမိသွေးထုတ်တာဟာမျိုးတွေကိုလို့ရှင်နေနင်းအောင်လုပ်ပေးရမယ်နော
်ဆောကျမရဲ့ကန္တာအတွက်ကောဘာတွေလုပ်တတ်မှာလဲ
ကျမရဲ့ပန္နာကတော့အရေးကြီးတာကနော်လူတွေရဲ့ကျမရဲ့ကိုလေပြင်းညညမှုကြောင့်ထိခိုက်နေပါတယ်ဆိုတော့ကိုကျမရဲ့နဲ့ပတ်သက်မှလုပ်နေတယ်နော်လူတွေတိအောင်သူတို့ကိုအချက်လက်တွေကုံပြောပြီးတော့သူတို့ကပါဝင်ပြီးပါဝင်လာအောင်ပေါ့လုပ်ပေးဖို့လိုတယ
်ဒီမြန်မာနိုင်ငံနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာတော့လေလူအရေးတွေကောင်းကောင်းမဆန်းနိုင်ဘူးပေါ့နော်မြန်မာနိုင်ငံမှာဘာတွေလုပ်တယ်မှာ
အာမြန်မာနိုင်ငံမှာကတော့နော်ကန္နာဆောင်ကလုပ်တယ်နည်းကန္နာဆောင်ဆိုတာပတ်သက်အထူးသဖြင့်အမှုံမွားတွေပေါ့နော်အမှုံမွားတွေကများတယ်အာဆောက်လုပ်ရေးပိုင်းကလည်းအမှုသူတို့လုပ်ငန်းတွေဆောက်လုပ်တဲ့ခါမှာအမှုံမွားနေအောင်လုပ်ရမယ်အာမြူနီစပယ်ပိုင်းကလည်းနော်အမှုံမွားနော်နေအောင်လုပ်ရမယ်နော်နောက်ပြီးတော့လူတွေအနေနဲ့ကလည်းအမှုံမွားနေအောင်လုပ်ရမယ်နော်ပမာဒီမှာဆိုလို့ရှိရင်မိတွေလောက်တာပေါ့နော်အကျိုးခုဆိုရင်နွေရာသီဆိုရင်ငိုတဲ့ကမှဟဟလားရေရှားတဲ့ဒေတာတွေပေါ့နမရေရှိတဲ့ဒေတာပဲဖြစ်ဖြစ်နော်ရာသီဥရ6တဲ့ကမှမီးတွေလောက်နေအခုလွန်ခဲ့တဲ့တနေ့ကစပြီးတော့ရှုံမီးတွေလည်းများတယ်နော်မီးတောင်နေဆိုလို့ရှိရင်အဲ့ဒါဖြစ်ချင်းအောက်ဆိုင်လည်းထွက်တာပဲကာဗွန်မိုနောက်ဆိုင်လည်းထွက်တာပဲကာဗွန်ဒိုင်အောက်ဆိုင်လည်းထွက်တာပဲနော်အကုန်ထွက်တာပဲနောက်ပြီးတော့အမှုံမွားတွေလည်းထွက်တာပဲအဲ့ဒါတွေကိုလည်းရှော့ချရမယ်နောက်တစ်ချက်ကလူကြီးအနေနဲ့လည်းမီးတွေပါတဲ့တောင်နေဆိုလို့ရှိရင်ပေါ့ပေါ့ဆန်မနေပါနဲ့ကိုအနေနဲ့ဟလာမီးကိုတကယ်လို့မတက်လို့မရရင်တော့မှနော်နှစ်ဝေးရနေနှစ်ဖောင်းစီးတွေတက်ထားပေါ့နော်။ဒါဆိုအမှုန်လေးကဝင်သွားမယ်။နောက်ပြီးဗမာပြည်အနေနဲ့လည်း2005ခုနှစ်ကဒူရေးချိုထုတ်တဲ့စံကြီးစံညုံနေပြီးအခုနောက်ဆုံးပေါ်စံကြီးစံညုံနေကိုထည့်ပြီးတော့သုံးတင်နေ။အခုနောက်ကဏ္ဍတစ်ခုကဟိုဗမာမျိုးနဲ့တိတ်မတိုင်နိုင်နေဘူးဗာလဲဆိုလို့စိတ်ရုံလုံးရုံနေ။ကနော်စေလုံးရေမမဆိုလို့ရှိရင်အငွေ့ပြန်တဲ့ပစ္စည်းတွေပေါ့နော်အဲ့ဒီအရေးတွေပါလေဆိုရင်အကန်တွေကအစာဖုံးဥထားတာမျိုးပေါ့နော်နောက်ပြီးတော့အညစ်အကြေးတွေကိုနေတဲ့ဆွနဲ့ခါမှာနော်နေတဲ့ကိုနဲနဲ့နဲ့အခုမွေးနေညစ်အကြေးတွေနေအောင်လှုပ်သွားတဲ့ထိန်းချုပ်တဲ့နိပညာတွေပေါ့နော်လှုပ်ဖို့နောက်တစ်ချက်ကအရေးအကြီးဆုံးကဘာလဲဆိုလို့ရှိရင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်တဲ့ဌာနဟာဆိုရင်လွတ်လပ်တဲ့ဌာနတစ်ခုဖြစ်ရမယ်သူ့ဘောမှာနိုင်ငံရေးနော်အရာပေါ့နော်စီးပွားရေးဟောအယောင်ဆိုးတာမဖြစ်ရဘူးလူတွေရဲ့ကျန်းမာရေးလူတွေရဲ့အရေးကိုဆောင်ရွက်တယ်ဆိုရင်သူကလုံးလုံးလပ်လပ်ဆောင်ရွက်နေတဲ့ဌာနတစ်ခုဖြစ်ရမယ်အဲ့ဌာနမှာလည်းဟလာဟိုပညာရှင်တွေဟာဆိုလို့ရှိရင်လည်းစစ်မှန်သောပေါ့နော်အရေးသွေးတွေရှိတဲ့ပညာရှင်တွေဖြစ်ရမယ်ပမာပြီးမှဆိုရင်ပညာပေးတွေအများကြီးလိုတယ်နော်လူတွေပညာပေးနေမကြသေးဘူးပမာပြီးမှရှိတဲ့တက်ကတူတွေတက်ကတူတွေတက်ကတူတွေမှာ ဒီတဘာဝပေါင်းရင်းဆင်းရဲနဲ့ပတ်သက်တဲ့နော်နည်းပညာတွေကိုသူတို့ကတစ်ဆင့်နော်ဖြန့်နိုင်အောင်ဟိုအစ်င့်ညင်လာအောင်နော်ပညာပေးသင်တန်းတွေပေါ့နော်အစီအစဉ်အများကြီးခိုင်မအောင်လုပ်ပေးရမယ်။နောက်တရားဥပဒေမှန်တယ်ကိုလည်းတက်မအောင်လုပ်ပေးရမယ်။အားဖြင့်လိုက်စားမှုရှိ။အဲ့တော့ဘက်ဆိုပေါ့နော်တရားရေးဘက်ကလူတွေလည်းပါဝင်လို့ရတယ်။အဲဆရာဝန်တွေလည်းပါဆရာဝန်တွေကဆေးပဲကုမယ်ငါတို့လည်းမဆိုင်ဘူးလို့မဟုတ်ဘူး။မဟုတ်ဘူး။ဆရာဝန်လည်းဒီလေးရှူရတာပဲနော်။နောက်တစ်ချက်ကပါလဲဆိုလို့ရှိရင်လူတွေအနေနဲ့အဓိကသိဖို့နော် theory တခုကပါလဲဆိုလို့ရှိရင်ဒေသညီငန်းတာကတနည်းအားမညီညာလို့ငါတို့ရှိမှမညီညာဘူးလို့ပြောလို့မရဘူး။မန္တလေးကအမုံမွားတွေကမြေမျိုးနဲ့ရောက်နိုင်တယ်။နော်စကိုင်းတိုင်းကအမုံမွားတွေကနေပြည်တော်လည်းရောက်နိုင်တယ်။အဲ့တော့ဘာလို့ဆိုအားလုံးကလေချောင်းတွေကလူမမြင်ရဘူးနဲ့ဆက်ဆက်နေတာ။နော်အထူးသဖြင့်အခုတစ်ပင်နေမှမရှိတော့ဘူးဆိုလို့ရှိရင်အကာအကွယ်မရှိတဲ့ခါလေးရောက်နိုင်တယ်။နော်ဒီအာရှကတော့အမှောင်မွားတွေကဟိမဝန္တတောင်ဘုံနေတော့ရောက်နေတာပဲနော်ရောက်နိုင်တယ်။နောက်ဓမ္မပိကိုရိုင်းကလည်းငကိုရဲကအိန္ဒိယကတော့တရုတ်တို့နဲ့နီးနေတော့အဲ့ဒီကအခုဝင်နေနော်အညီကြီးတဲ့ဓမ္မပိရောက်နေတာပဲ။အဲ့တော့ထပ်စင်ပေါင်းစုပြီးဖြစ်တဲ့ဟာတွေကိုအရေးကြီးတယ်။လူသူညီညာမှုဟာဂယူဆိုင်ရမယ်ဟာစီးပွားရေးတိုးတက်ဖို့လူသူညီညာမှုကိုဂယူဆိုင်စရာမလိုဘူးဆိုတဲ့အယူဆကအမတမားရင်းပါတယ်နော်ငါတို့တိုးလဲတိုးတက်မယ်တို့နည်းတူပဲတိုးတက်ရင်တန်းလာမှလည်းငါတို့လေတို့အညီမညင်းချောင်းဘယ်လိုလုပ်မလဲအဲ့ဒါဖြစ်အောင်လုပ်ရမယ်ပေါ့။ဟုတ
်ကဲ့ကျေးဇူးများရေးတင်ပါတယ်ဆိုရစီ
။ဟုတ်ကဲ့
တဘာဝဝင်းချင် engineer ဒေါ်အေဂျီရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရပါစေ။နောက်တစ်ပတ်မှာပဲဆက်ဆုံးပါမယ
်။တော်ကင်မြို့တက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။POE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ POE မှာတည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
Ukraine တပ္ပရာ Volodymyr Zelensky ကရုရှားကိုအစိုးရကိုယ်တိုင်အကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံအဖြစ်တမ်းမပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဓာတ်ရိုက်တောင်းဆိုလိုက်ကြောင်းတောက်ကြနေတုန်းကဝါရှင်တန်ပို့စ်သတင်းစာကြီးကဖော်ပြခဲ့ပါတယ်။ဒီကိစ္စအတွက်သမ္မတဘိုင်ဒန်ကတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။လောလောဆယ်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယား၊ကျူးဘား၊အီရန်နဲ့ဆီးရီးယားနိုင်ငံတွေကိုအကြမ်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။ရုရှားအနေနဲ့ယူကရိန်းစစ်ပွဲမှာမအောင်မြင်တဲ့အတွက်ကြံရမရဖြစ်ပြီးနျူကလ িয়ার လက်နက်အသုံးပြုနိုင်တယ်လို့ယူကရိန်းသမ္မတဇာလင်စကီးကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားကနျူကလ িয়ার လက်နက်အသုံးပြုလာနိုင်တာကိုတကဘာလုံးကသတိထားသင့်ပါတယ်ပြောရရင်တော့သူတို့အနေနဲ့အသုံးပြုနိုင်တယ်လို့ CNN ရုပ်မြင်သံကြားနဲ့မေးမြန်းကားမှာသမ္မတဇာလင်စကီးကပြောဆိုခဲ့ပါတယ်ယူကရိန်းစစ်ပွဲနဲ့သက်ဆိုင်တဲ့သတင်းတချို့ကိုဖော်ပြခဲ့ပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာ website ကိုရုရှားအစိုးရဆက်သွယ်ရေးနဲ့ပြန်ကြားရေးကြီးကြပ်မှုဌာနကနေပိတ်ပင်ခဲ့တယ်လို့အခြားရုရှားသတင်းစာတစ်ခုရဲ့ editor တဦးကိုလည်းယာစပွဲမှုနဲ့ဖမ်းဆီးလိုက်ပါတယ်ရုရှားအထီးကရုံးနေနေရေးရဲအရာရှိတချို့ကယူကရိန်းစစ်ပွဲမှာတာဝန်ထမ်းဆောင်ဖို့ညှင်းဆုပ်ခဲ့တယ်ဆိုတဲ့သတင်းကိုဖော်ပြပြီးတဲ့နောက် Moscow Times သတင်းစာရဲ့ရုရှားဘာသာနဲ့ဖော်ပြတဲ့ website ကိုအာဏာပိုင်တွေကပိတ်ပစ်ခဲ့တယ်လို့ Moscow Times သတင်းစာကတောက်ကြနေတော့ကထုတ်ဖော်ပြောဆိုပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအထရပ်တို့ဖြစ်ကြပါတယ်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းလိုမီတာ24 kHz 12.13 လိုင်းလိုမီတာ40 kHz 9413လိုင်းလိုမီတာ58 kHz 5805နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ခဲ့တာပါ။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးကင်းလုံကြုံတဲ့နှစ်တည်းကူကာလကိုဖြတ်သန်းနိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.